Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American tan ya 2016 khu ni December la 15 ye cha da bari ni nya 9 nai ga ni 10 nai thi season 2 go American pyu dan su myo ro Washington DC ga ni tai yai thon nwin pe ni ba bi. Line to meter 25 32 50 ne line lat meter 190 ro ga ni phan yu na sin nai dilo Facebook sa myan na ga ni pi ro le tapi ni phan yu na sin nai ma le shin.ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမရိတန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်နည်းပညာကုမ္ပဏီကြီးတွေကထိတ်တန့်တာဝန်ရှိသူတွေနဲ့ဗိုလ်ထုနေကတွေ့ဆုံဆွေးနွေးပါတယ်။စစ်တမ်းသင့်နေတဲ့ဆီးရီးယားနိုင်ငံအလပိုမြို့တွေကနေလူတွေကိုရွှေ့ထုတ်တဲ့အစီအစဉ်စနေပါပြီ။တောင်ဆူဒန်သမ္မတဆီလ်ဗာကီးယားကအတိတ်ကအမားတွေအတွက်ခွင့်လွှတ်ကြဖို့လူထုကိုတောင်းပန်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဒီကနေ့ညနေညပိုင်းဒီမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဟာဆော်ဒီနဲ့ပါကစ္စတန်ကအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိနေတယ်ဆိုတဲ့အကြောင်
းအဲ့ဒီမက်ဆေ့ချ်ကြီးရဖို့နဲ့ပတ်သက်လို့ကတော့ဒီဘက်ကကျွန်တော်ပြည်တွင်းမှာထောင်လန်းရေးအရာဆောင်ရတဲ့အထက်လက်တော်တော်များများနဲ့ပတ်သက်ပြရားအဖြစ်သွားပြီးတော့ကိုက်ညီတာတွေ့ရပါတယ်
သမရယဝင်ကြီးဌာနပြောခွင့်ရဦးစော်ထေးရဲ့ပြပြချက်နဲ့တူနာဆင်ကြရမှာပါတခါမြန်မာနိုင်ငံရဲ့ငွေဈေးအရန်ကျနေတဲ့အတွက်ငွေကြေးလက်ပတ်မှုတွေအတွက်လူမှုယုံကြည်မှုရှိအောင်အစိုးရကလှုပ်ပေးဖို့စီးပွားရေးလုပ်ငန်းရှင်တွေကလိုလားနေပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်နဲ့အတူကမ္ဘာနိုင်ငံကြီးပြောင်းလဲမှုတွေအကြောင်းတစ်နှစ်စာတင်ပြပေးမယ့်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနာဆင်ကြရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင်
ဆီးရီးယားနိုင်ငံအလပ်ပိုမျိုးကတပုံတွေထိန်းချုပ်ထားစေနောက်ဆုံးကြံရတဲ့ဒေသတွေကနေအရက်သားတွေနဲ့တပုံတွေကိုရွှေ့ထုတ်ပေးမဲ့အစီအစဉ်ရဲ့တစ်စီတစ်ပိုင်းဖြစ်အရေးပေါ်လူနာတင်ရင်တွေနဲ့အစိမ်းရောင်အစိုးရဗတ်စကားတွေဒီကနေ့ဝင်သွားကြပါပြီပြင်းထန်တဲ့ဒဏ်ရာရထားသူတို့အပါအဝင်ဒဏ်ရာရသူ200လောက်ကိုကယ်ထုတ်ပေးမဲ့အစီအစဉ်မှာပါဝင်လို့ဆောင်နေတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC နဲ့ဆီးရီးယားအရပ်လာကျန်းဒီအဖွဲ့တို့ကပြောပါတယ်အလပ်ပိုအစီပိုင်းကနေရွှေ့ထုတ်ဖို့နောက်ဆုံးအကြိမ်အောင်အောင်မြင်မြင်ကြိုးပမ်းမှုစတင်တာကိုမြင်တွေ့ခြင်းနဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂတန်တမန်ဗျန်အဂလန်ကသတင်းတောက်တွေကိုပြောပါတယ်အာလပူမြို့ကို2012ခုနှစ်ကတည်းကအတိုက်အခံတွေတင်ထားတာပါမြို့ကနေရွှေ့ထုတ်ပေးမဲ့လူတွေထဲမှာဒဏ်ရာရသူတွေနဲ့ဖျားနာနေသူတွေတခြားအကာအကွယ်မဲ့အရက်သားတွေနဲ့တပုံတွေပါတယ်လို့မစ္စတာအဂလန်ကပြောပါတယ်အဲဒီလူအများစုကိုအိုက်ဒလီမြို့ကိုပို့ပေးမှဖြစ်ပြီးတခြားလူတွေကတော့တူရကီနိုင်ငံကိုသွားဖို့ရွေးချယ်နိုင်ပါတယ်ဗိုလ်ဒူးနေနော်မိုင်းကသဘောတူညီချက်ရပြီးတဲ့နောက်အခုရွှေ့ထုတ်ပေးတဲ့အစီအစဉ်ဖြစ်လာတာပါဒါပေမဲ့လည်းဗိုလ်ဒူးနေအစောပိုင်းမှာရွှေ့ထုတ်ပေးဖို့အစီအစဉ်အဆင်မပြေဖြစ်ခဲ့ပြီးအပြည့်ရဲ့သဘောတူချက်လည်းပြတ်သွားပြီးတဲ့နောက်ဖြစ်ဖို့အလားအလာမတိကျပဲရှိခဲ့ပါတယ်။ဒီကနေ့အစောပိုင်းအထိတိုက်ပွဲတွေထပ်ဖြစ်နေတော့မယ်လို့တက်ကြွလူရှားသူတွေနဲ့ဆေးဘက်ဝန်ထမ်းတွေကပြောပါတယ်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်နည်းပညာဆိုင်ရာကုမ္ပဏီကြီးတွေကထိတ်တန့်တာဝန်ရှိသူတွေနဲ့ဗိုလ်ဒူးနေမှာတွေ့ဆုံပါတယ်။အဲဒီထဲမှာအများအပြားကဒီနေ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းမှာသူ့ကိုအပြင်းထန်ဝေဖန်ခဲ့သူတွေပါဒါပေမဲ့မနေ့ကဆွေးနွေးပွဲအတွင်းမှာတော့မလို့မုန်းထားတဲ့အရေးလက္ခဏာမျိုးတွေဆက်ပြီးရှိနေတာမတွေ့ရပါဘူး။ New York City က Mr. Trump ရဲ့ရုံးချုပ်မှာလုပ်တဲ့ဆွေးနွေးပွဲမှာ Facebook ကုမ္ပဏီရဲ့ဒုတိယအကြီးအကဲ Sheryl Sandberg, Amazon ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Jeff Bezos နဲ့ Tesla မော်တော်ကားကုမ္ပဏီရဲ့အမှုဆောင်အရာရှိ Elon Musk တို့လည်းပါဝင်ပါတယ်။ကုမ္ပဏီကြီးတွေရဲ့အမှုဆောင်အရာရှိချုပ်တွေအနေနဲ့စကားပြောချင်တဲ့ဆိုရင်သူ့ကိုတိုက်ရိုက်ဖုန်းခေါ်ဖို့ Mr. Trump ကပြောခဲ့တယ်လို့၃လတစ်ချိန်လောက်ပုံမှန်ပြန်တွေ့ဖို့လည်းပြောခဲ့ပါတယ်ရှင်။
ဥရောပသမဂ္ဂ EU ထိပ်သီးခေါင်းဆောင်တွေ Brussels မြို့မှာဒီကနေ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ EU ရဲ့ဂုဏ်သိက္ခာနဲ့အဖွဲ့အစည်းရှေ့ရီကိုမေးခွန်းထုတ်စရာဖြစ်စေတဲ့ခက်ခဲတဲ့နှစ်တနည်းအပြီးအဖွဲ့ဝင်28နိုင်ငံကခေါင်းဆောင်တွေတွေ့ဆုံပြီးတော့ထိပ်သီးစည်းဝေးကျင်းပတာပါ။ Brussels မြို့မှာတရက်တာကျင်းပမဲ့စည်းဝေးပွဲတွင်အရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ဒီထဲမှာ Ukraine အရေးကြောင့် Russia အပေါ်ပိတ်ဆို့တံခတ်မှုတွေကိုဆက်ထားသင့်မသင့်ဥရောပရွှေ့ပြောင်းဒုက္ခတဲ့အရေးနဲ့ပြီးခဲ့တဲ့ဇွန်လတုန်းက EU ကနေပြည်တွင်ထွက်ဖို့ဆုံးဖြတ်ချက် Brexit နဲ့ပတ်သက်တာစတာတွေကိုဆွေးနွေးတော့ဖို့လည်းရှိပါတယ်။ပြည်ထောင်ကြီးချုပ် Theresa May ဟာဒီအစည်းအဝေးကနေစောပြန်ဖို့စီစဉ်ထားပြီးတခြားအဖွဲ့ဝင်ခေါင်းဆောင်28ယောက်ကတော့ညစာစာပွဲတစ်ယောက်ပြီးတော့ Brexit အပေါ်သူတို့ရဲ့အမြင်တွေအလွတ်တဘောဆွေးနွေးကြမှာပါ။ညစာစာပွဲကိုပြည်ထောင်ကြီးချုပ်မတက်တာဟာ EU မှာစီးပွားရေးအရာဒုတိယအင်အားအကြီးဆုံးဖြစ်တဲ့ပြည်ထောင်နိုင်ငံဟာ EU မှာဆက်ရှိနေမှာမဟုတ်တော့ဘူးဆိုတဲ့အခြေအနေမှန်ကိုပထမဆုံးချိန်ထင်ထင်ရှားရှားပြလိုက်တာလည်းဖြစ်ပါတယ်။
တောင်ဆူဒန်သမ္မတဆယ်ဗာကာကအတိတ်ကအမှားယူနေတဲ့အတွက်သူ့ကိုခွင့်လွှတ်ကြဖို့တောင်ဆူဒန်နိုင်ငံသားတွေကိုပန်ကြားလိုက်ပါတယ်။လွှတ်တော်မှာဗိုလ်ဒူးနေကပြောတဲ့နှစ်ကုံပိုင်းမင်ကွန်းနဲ့မှာသမ္မတကခုလိုတောင်းပန်သွားတာပါ။အ အပြစ်ရဲဆဲထားတာတွေကိုအစိုးရတပ်တွေလိုက်နာဖို့နဲ့လူမှုတိုင်းဝန်းနေကြပြန်ပြီးတင်းမြက်လာစေဖို့အထောက်အကူဖြစ်စေမယ်ဝင်းကျင်မျိုးကိုဖန်တီးပေးကြဖို့လည်းသမရကပြောသွားပါတယ်နိုင်ငံတစ်စိတ်တစ်ပိုင်းမှာ၃နှစ်ကြာပြိပခတ်ဆက်ဖြစ်နေရတဲ့မြလူ့ဖွဲ့စည်းရေးကဏ္ဍအလုံးကလူတွေပါဝင်မဲ့နိုင်ငံလုံးဆိုင်ရာဆွေးနွေးပွဲတစ်ခုလုပ်ဖို့ကိုလည်းသမရကနှိုးဆော်ထားပါတယ်လူမျိုးချင်းအမုန်းပွားစီပြီးတော့အကြမ်းဖက်မှုတွေကိုလှုံ့ဆော်သူတွေအပေါ်သူ့အစိုးရအနေနဲ့ပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ဆိုပြီးတော့မုန်တီးရေးစကားပြောဆိုတာတွေအပေါ်မှာသမရကကသတိပေးထားပါတယ်။သမရကနဲ့သူ့ရဲ့ပြိုင်ဘက်အရင်ဒုတိယသမရတက်ရစ်မာချာတို့ကိုထောက်ခံသူတွေကြားတိုက်ခိုက်တာတွေကနေ2013ခုနှစ်ဒီဇင်ဘာလမှာစစ်ပွဲဆဖြစ်တာပါ။အဒစ်အဘဘာမြို့မှာပြီးခဲ့တဲ့နှစ်ကရခဲ့တဲ့ငင်းချင်းသဘောတူညီချက်ဟာပြီးခဲ့တဲ့ဇူလိုင်လကတိုက်ပွဲတွေပြန်ဖြစ်ပြီးတဲ့နောက်မှာပြတ်သွားခဲ့ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးညပဲ့သတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။တောင်တိုးပင်လယ်တွေကလူလုံကျွန်းတွေပေါ်မှာလေကြောင်းရံနဲ့ဒုံးရံကာကွယ်ရေးစနစ်တွေကိုတရုတ်ကတည်ဆောက်နေတယ်လို့အမေရိကန်ခြေဆိုင်သုတေသနအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။ဒါဟာပိုင်ဆိုင်မှုအငင်းပွားနေတဲ့နေမြေမှာတိုက်ခိုက်ရေးလေရင်တွေချထားဖို့ကနဦးအဆင့်ဖြစ်ဖွယ်ရှိတယ်လို့ဆိုပါတယ်။ဂုံသွယ်ကူးတန်းရေးဆိုင်ရာဂျိုရူရုပ်ပုံတွေကိုအာရှအီကြောင်းဆိုင်ရာပွင့်လင်းမြင်သာမှုအဖွဲ့ AMD ကလာတော်ကြာဆက်စစ်လေလာပြီးတဲ့နောက်တန်းနာကြောက်တန်းတွေပေါ်မှာလက်နက်စနစ်အစ်စ်တွေချထားတယ်ဆိုတာကိုဒီအဖွဲ့ကကြောက်ချက်ချလိုက်တာပါ။Spreadly ကျွန်းစုတွေက Fiery Cross, Mischief နဲ့ Subi တနာကြောက်တန်းတွေပေါ်မှာ6000ပုံစောက်ဦးတွေစောက်နေတာကို AMDI အဖွဲ့ကစောင့်ကြည့်နေကြတာပါ။အဲ့ဒီကျွန်းတွေမှာဇွန်နဲ့ဇူလိုင်လတွေကလည်းလေရင်ပြေးလည်အရှိတွေတရုတ်ကတိစောက်ထားပြီးပါပြီ။
ရုရှားသမ္မတဗလာဒီမီယာပူတင်ဟာဂျပန်နိုင်ငံကို2ရက်ကြာခီးစဉ်နဲ့ရောက်နေပြီးတော့နှစ်နိုင်ငံကြားနေမြေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။နေမြေအငင်းပွားမှုတွေကြောင့်နှစ်နိုင်ငံကြားဒုတိယကမ္ဘာစစ်ကာလမှာရန်လုံမှုတွေအဆုံးသတ်စေမဲ့တရားဝင်ငြိမ်းချမ်းရေးသဘောတူညီချက်စာချုပ်ကိုလည်းလက်မှတ်ရေးထိုးနိုင်တာမျိုးမရှိသေးပါဘူး။မစ္စတာပူရန်ဟာဒီကနေ့နေ့လယ်ပိုင်းမှာလေရင်နဲ့ရောက်သွားပြီးတော့တိတ်မကြခင်မှာပဲမစ္စတာအာဘေရဲ့မိသားစုနေထိုင်ရာနာဂါတိုမြို့ကရေပူစမ်းအပန်းဖြေကြီးရာကိုရောက်သွားပါတယ်။ခေါင်းဆောင်နှစ်ဦးမတွေ့ဆုံခင်ဂျပန်ဝန်ကြီးချုပ်အာဘေကသူ့အနေနဲ့မစ္စတာပူတင်နဲ့အေးအေးဆေးဆေးတွေ့ဆုံပြီးတော့စိတ်ဆက်ညှိနှိုင်းသွားနိုင်ဖို့မျှော်လင့်တဲ့အကြောင်းကိုသတင်းတောက်တွေကိုပြောပါတယ်။ဆွေးနွေးပွဲတွေကိုတော့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတောက်ကြနေနောက်ဆုံးဆွေးနွေးကြမှာဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံရှေ့ဘက်ကမ်းရိုးတန်းပင်လယ်ပြင်မှာမျောနေတဲ့လေသုံးစင်းပေါ်ကမြောက်ကိုရီးယားသင်္ဘောသား၈ဦးကိုကယ်တင်လိုက်တဲ့အကြောင်းတောင်ကိုရီးယားကဒီကနေ့ပြောပါတယ်။အဲဒီလေသုံးစင်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့တနင်္လာနေ့တွေမှာတွေ့ခဲ့တာလို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဂျုံကျွန်းဟီကပြောပါတယ်။အင်ဂျင်ဆက်ချို့ရနေလေကိုဆွဲတဲ့ကျူးတွေပျက်စီးတာဖြင့်တရုတ်ငါးဖမ်းလေတွေနဲ့ပြိပခါဖြစ်တာတွေကြောင့်အခုလိုလေတွေတောင်ကိုရီးယားဘက်ကိုမျောလာခဲ့တာလို့လည်းသူကဆိုပါတယ်။ဒီသင်္ဘောသား၈ဦးစလုံးကသူတို့ကိုမြောက်ကိုရီးယားနိုင်ငံပြန်ပို့ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းလဲပြောခွင့်ရဂျုံဟီကပြောပါတယ်။ဒါပေမဲ့သူတို့ကိုပြန်ပို့ဖို့မြောက်ကိုရီးယားဆိုရကိုဆက်သွယ်အကြောင်းကြားနေတာအခုထိတုံ့ပြန်ချက်မရသေးဘူးလို့လည်းပြောခွင့်ရကပြောပါတယ
်။အာရှပစိဖိတ်ဒေသနိုင်ငံတွေအနေနဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေအထူးသဖြင့်ဆယ်စုနှစ်တွေနဲ့ချီစီးပွားရေးတိုးတက်မှုတွေရှိလာပေးမယ်လေ။ဝင်ငွေကွာဟမှုနဲ့စီးရင်ချမ်းသာကွာဟမှုတွေပိုးပြီးတော့ကြီးထွားလာနေတဲ့အပေါ်မှာအယုံထားကင်တွယ်ဖြည့်ရှင်းကြဖို့ကုလသမဂ္ဂစီးပွားရေးပညာရှင်တွေကတောင်းဆိုလိုက်ပါတယ်။ဒေတာတွင်အစိုးရတွေအနေနဲ့1990ပြည့်နှစ်လွန်တွေကစလို့တည်တည်တသာကြီးထွားလာနေတဲ့ဝင်ငွေမညီမျှမှုပြဿနာကိုကင်ထွယ်ဖို့လိုအပ်နေတယ်လို့အာရှနဲ့ပစိဖိတ်ဒေတာဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးရာကော်မရှင် UNSCAP ကစီးပွားရေးပညာရှင်တွေကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်30အတွင်းဒီဒေတာတွေမှာဝင်ငွေမညီမျှမှုတွေဟာအစ30တိုးခဲ့တယ်လို့စင်ရဲချမ်းသာကွာဟမှုတွေဟာလည်းအလားတူတည်တည်တသာတိုးခဲ့တယ်လို့ပညာရှင်တွေကပြောပါတယ်ရှင်။
တော်တလို့တူကောခေါ်တဲ့ဒုံခွင်ဒုံစနစ်တစ်ချက်တောင်ကိုရီးယားမှာချထားမဲ့ကိစ္စနဲ့ဒီစနစ်ကမြောက်ကိုရီးယားရဲ့အန်ဒရီကိုရင်ဆိုင်နိုင်စွမ်းရှိပါမလားဆိုတဲ့ပေါ်ဆိုရင်းနဲ့ကြောင့်တောင်ကိုရီးယားသမ္မတရွေးကောက်ပွဲဝင်ပြိုင်နိုင်ခြေရှိသူတူကပြောလိုက်ပါတယ်ပြည်တွင်းနဲ့နိုင်ငံတကာရဲ့သဘောထားတွေကိုထက်မထွက်ဖဲတားဒုံခွင်ဒုံစနစ်ကိုနေရာချထားဖို့တောင်ကိုရီးယားအစိုးရကဆုံးဖြတ်တာဟာအမှားတစ်ခုဖြစ်တယ်လို့တောင်ကိုရီးယားတိုက်ခိုက်နိုင်ငံရေးခေါင်းဆောင်မွန်ဂျေအင်းကသတင်းတောက်တွေကိုပြောပါတယ်ဒီဒုံခွင်ဒုံစနစ်နေရာချထားဖို့ဆုံးဖြတ်ချက်ကိုတောက်လျှောက်ဆန့်ကျင်နေတဲ့တရုတ်ရုရှားနိုင်ငံတွေနဲ့တောင်ကိုရီးယားအစိုးရဟာအချိန်ပိုယူပြီးဆွေးနွေးတဲ့နယ်လို့လည်းသူကအဓိကထောက်ပြပါဗျာ။ဒုတိယကမ္ဘာစစ်တုန်းကတောင်ကိုရီးယားအမျိုးသမီးတွေကို လိန်ဂျွန်အဖြစ်ဂျပန်စစ်တပ်ကအာရမခိုင်းစေခဲ့တာနဲ့ပတ်သက်ပြီးဂျပန်နဲ့တောင်ကိုရီးယားတို့အကြားပြီးခဲ့တဲ့နှစ်ကရထားတဲ့နစ်နာဂျီပြေးမယ်ဆိုတဲ့သဘောတူညီချက်ဟာတရားဝင်မှုမရှိဘူးလို့သူကဝေဖန်ပါတယ်နစ်နာဂျီပြေးတာဟာအဖြစ်မဟုတ်ဘဲဂျပန်နိုင်ငံအနေနဲ့ဥပဒေကြောင်းအရတာဝန်ခံရမယ်ဆိုတာကိုအတိအမှတ်ပြုရမှာဖြစ်ပြီးတော့တရားဝင်တောင်းပန်ရမယ်လို့သူကဆိုပါတယ်တောင်ကိုရီးယားသမ္မတပါခွန်နေကိုလွှတ်တော်ကရေးယူလိုက်ပြီးတဲ့နောက်သမ္မတရွေးကောက်ပွဲကိုစောပြီးကျင်းပဖို့ပြောလာနေကြတာပါသမ္မတရွေးကောက်ပွဲဝင်နိုင်ခြေရှိသူတွေအားလုံးနဲ့မှာအခုဝေဖန်တဲ့မူးကတည်ပြနေပြီးသူနောက်မှာတော့လက်ရှိကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်ကဒုတိယလိုက်နေပါတယ်မစ္စတာဘန်ကီမွန်ဟာကုလသမဂ္ဂဒွေးမှုချုပ်ဖြစ်10နှစ်သက်တမ်းပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံစီကိုပြန်သွားမှာဖြစ်ပါတယ်2013ခုနှစ်ဩဂုတ်လကအချက်လက်ခိုးယူခံရတဲ့ဖြစ်ရပ်မှာ Yahoo ကိုအသုံးပြုသူလူပေါင်းတန်း1000ကျော်ရဲ့အချက်လက်တွေပါသွားတယ်လို့ကုမ္ပဏီကဗိုလ်ထုနေမှာပြောပါတယ်အဲ့ဒီဖြစ်ရပ်ဟာပြီးခဲ့တဲ့စက်တင်ဘာလမှာ Yahoo ကပြောထားတဲ့ Twin Fault ခိုးဝင်ခံရတဲ့ဖြစ်ရပ်နဲ့တီးကြပါစက်တင်ဘာလမှာပြောထားတာက2014ခုနှစ်မှာအသုံးပြုသူတန်း900ရဲ့အချက်လက်တွေခိုးယူခံရတယ်ဆိုတော့ပါအဲ့ဒီခိုးယူခံလိုက်ရတဲ့အချက်လက်တွေထဲမှာနာမည်တွေအီးမေးလ်လိပ်စာတွေဖုန်းနံပါတ်တွေမွေးနေ့တွေလုံခြုံရေးအကာအကွယ်ဆိုင်ရာမေးခွန်းတွေနဲ့အဖြေတွေပါသွားပဲရှိပါတယ်ငွေပေးချေကတ်တွေနဲ့ဘဏ်စင်းတွေတော့ပါသွားတဲ့အခြေအနေမရှိဘူးလို့ကုမ္ပဏီကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်နီဗီလ်မြို့မှာအခြေစိုက်တဲ့ Yahoo ကုမ္ပဏီကို Verizon ကုမ္ပဏီကဒေါ်လာ 4.8 ဘီလီယံနဲ့ဝယ်ယူဖို့လုပ်နေတာပါ2013ခုနှစ်က Twin Fault ခိုးယူခံရတဲ့ဖြစ်ရပ်မှာပါဝင်ပတ်သက်တဲ့တရားမဝင်တတိယလူပုဂ္ဂိုလ်အဖွဲ့အစည်းကိုတော့ကုမ္ပဏီကထုတ်ပြန်ပြောသေးပါဘူး။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့ထောက်လှမ်းရေးအတိုင်းအဝိုင်းအပေါ်ပိုပြီးပွင့်လင်းမှုနဲ့သူ့ရဲ့ကိုယ်ပိုင်ယုံကြည်ချက်တွေနဲ့မကန့်ညီတဲ့တွေးရှိချက်တွေကိုအလေးထားဖို့ CIA ညွှန်ကြားရေးမှူးဟောင်း Michael Hayden ကဗိုလ်ထုနေ့မှာတိုက်တွန်းလိုက်ပါတယ်။ဒီကိစ္စအပေါ်တခြားလူအများပြားကဝေဖန်ပြောဆိုနေကြဒီမှာပဲ Michael Hayden ကလည်းအခုလိုပြောလိုက်တာပါခင်ဗျာ။
ကြတာပြည်နှစ်ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးမယ့်အထက်မှာတော့အရင်ဆုံးမြန်မာငွေကြေးအစမတန်ကျဆင်းနေတဲ့အခြေအနေကိုပြောပြပေးပါမယ်အမေရိကန်ဒေါ်လာတဒေါ်လာကိုမြန်မာငွေကျပ်1400လောက်အထိဖြစ်လာပြီးတဲ့နောက်ငွေကြေးဈေးကွက်အတွင်းအမေရိကန်ဒေါ်လာလိုသလောက်ဝယ်လို့မရတဲ့အနေအထားဖြစ်နေပါတယ်အမေရိကန်ဒေါ်လာဈေးတက်လာတဲ့အတွက်အခြေခံကုန်ဈေးနှုန်းတက်လာပြီးပြည်တွင်းဈေးကွက်အပေါ်မှာအတော်လေးတက်ရောက်မှုရှိနေပါတယ်အစိုးရဘက်ကကျပ်ငွေအပေါ်မှာလူမှုယုံကြည်မှုရှိအောင်လုပ်ဖို့နောက်ငွေကြေးလက်ပတ်မှုကိုသိရှိနားလည်အောင်လုပ်ဖို့အတွက်စီးပွားရေးအတိုင်းအဝိုင်းကလည်းတိုက်တွန်းနေပါတယ်မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
အိုဘန်ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1350နှုန်းနဲ့ဒီကနေ့ဈေးသတ်မှတ်ပါတယ်အမေရိကန်ဒေါ်လာဈေးစမ်းချိန်ချင်းမြင့်တက်လာတာကြောင့်ကုန်စည်နှုန်းကလည်း20ရာခိုင်နှုန်းလောက်တက်လာပြီးသုံးစွဲမှုကလျော့သွားတယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကပြောပါတယ
်ဈေးကွက်ကအခုဒေါ်လာဈေးနှုန်းကျတဲ့ဟာကျွန်တော်25ရာခိုင်နှုန်းလောက်ရှိနေပြီပေါ့နော်20ရာ25ကျားလောက်ရှိနေပြီဆိုတော့ဈေးကွက်ရဆိုတဲ့ကုန်မစီးရအောင်က20ရာခိုင်နှုန်းလောက်ဈေးတက်သွားတာပေါ့နော်အဲ့တော့သာသုံးသူတွေအနေနဲ့ကခဏ20ရာခိုင်လျှော့ပြီးစားမှာလားစားလည်းမတက်လာဘူးမတက်လာတဲ့အချိန်မှာဒီကုန်စည်နှုန်းကတက်လာတဲ့ကြောင့်မို့20ရာခိုင်လျှော့ပြီးတော့တော့မှဖြစ်တယ်ဒီဘက်မှာလည်းကျွန်တော်တို့ကစီးပွားရေးမှာပြန်ကြည့်ရင်ပါချေးစင်းပါပါရ20ရာခိုင်လျော့သွားတာပေါ့နော်တို့ဒီအင်ပို့လုပ်တဲ့လူတွေအတွက်ကတော့ကုန်မစည်ကိုရောင်းနေရောင်းပြီးပြန်ဝင်တဲ့ခါကျတော့ရှုံးနေရပါတော့နော်နောက်တချို့ငွေပေးရမယ့်ငွေချေရမယ့်ငွေပေးချေရမယ့်လူတွေကြတော့လေကဲကဲရှိတာပေါ့ဒေါ်လာကိုဝယ်လို့မရနေတာတော့ဖြစ်တာပါကြတော့ဒီချေမီငွေပေးဖို့အတွက်ခက်ခဲတွေ့တာပေါ့နော်ဒါတော့ရည်ရှိကြရင်တော့တိုင်းမီစည်းဝါးရေးအတွက်ထိခိုက်လာနိုင်တဲ့နေတာတော့ကျွန်တော်မြင်ပါတယ
်နိုင်ငံခြားငွေလဲလှယ်မှုဈေးကွက်အတွက်အပြောင်းလဲမြန်ဆန်ရတဲ့အဓိကအချက်ကမြန်မာနိုင်ငံတွင်းငွေကြေးလဲပတ်မှုတွေဟာရှုပ်ထွေးနေတာကြောင့်ဖြစ်တယ်လို့လဲစည်းဝါးရေးအတိုင်းအဝိုင်းကသုံးသပ်ပါတယ်အခုဒေါ်လာဈေးနှုန်းတဟုန်တိုတက်လာတဲ့အပေါ်အစိုးရဘက်ကသတိထားကင်တွယ်ဖို့လိုအပ်နေပြီလို့လဲစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကဆိုပါတယ
်တရားမဝင်ဝေးဆွဲတာလေးဝေးအပေးယူလုပ်တာလေးအဲ့ဒီပိုင်းကြီးကလည်းဟိုဘလောက်ပေါ်ပမနာရှိပြီးတော့ဘယ်လိုသွားနေလဲဆိုတာလေးဟိုပြချာဘယ်လိုမှဟိုမသိကြဘူးလေဒီကြတော့ဒီမွေးစီဝါနဲ့ပတ်သက်တဲ့အလို့ကြောင့်ရှင်နေတရားဝင်ဆက်ကြမယ့်ထဲမှာလေးဟိုမိခိုးရအောင်ပေါ့နော်တရားဝင်နဲ့တရားဝင်နဲ့တရားဝင်နဲ့ရောနေတာလေးရှိတယ်အဲ့ဒါပြောမှုရတယ်ကျွန်တော်ပါတယ်ဆိုတော့ကျွန်တော်မြင်ရတော့တချို့ကိစ္စတွေကတော့ဟိုမကန်ကျင်နိုင်ဘူးတချို့ဟာတွေကတော့ခိုင်ကျင်နိုင်တယ်ဆိုတော့ကိုယ်ကျင်းတဲ့ခါလေးတွေတော့တတိကြီးကြီးနဲ့လုံးဆိုင်ရှိခြေလေးဆက်လိုက်ရင်တော့ဟိုရေမေချူ ဒီကောင်းတဲ့အတွက်ကိုလည်းကျိုးတဲ့အမှုရှိနိုင်တယ်လို့ထင်တာပေါ့
ဈေးကွက်အတွင်းငွေကြေးဈေးကစားသူတွေရှိကောင်းရှိနေနိုင်ပေမဲ့လည်းအခုကိစ္စမှာတော့မြန်မာကျပ်ငွေအပေါ်ယုံကြည်စိတ်ချမှုလျော့လာတဲ့အပိုင်းကပိုပြီးများမယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းကသုံးသပ်ပါတယ
်။တချို့ကြလေတာပြောတာပေါ့နော်ငွေကြေးကစားလို့ကျွန်တော်မြန်မာကစားတဲ့ဟာလောက်တော့ကျွန်တော်မတက်ဘူးပေါ့နော်။ကစားတဲ့လူရှိရင်တော့ဘူပန်းအနေနဲ့သူ့ရဲ့ပိုပြီးတရားကြီးရဲ့လူကကစားလူကိုခုနတွန်းချလိုက်ရတာပေါ့။အဲ့လိုပုံပဲနဲ့အားလုံးကယုံကြည်မှုကခုနဘောင်းဝေတံဘောဟိုကျွန်တော်ကကြမယ်လို့ယူဆတာတယ်တချောင်းလို့ကျွန်တော်ပါတာပေါ့နော်အဲ့တော့ခဏအစိုးရဘိုင်းအနေနဲ့ရတယ်ဒါအများညောင်းနေတာလို့ပဲဒီက FBI တွေဝင်တော့ဒါမှမဟုတ်လေခဏဒီအခုညီပေါ့နော်ဆိုတော့မှဂျပန်နိုင်ငံကဒေါ်သစီသွားလိုက်ခြင်းမှာ7 billion လောက်ကျော်တော့ကူညီမယ်ဆိုရင်အဲ့ဒါဘယ်တော့ကူညီမယ်ပါညာဒါတွေပြောရတော့လေဘိုးရောသူတွေယုံကြည်မှုတန်ရလာမယ်တော့လို့ကျွန်တော်မြင်ပါတယ်
ကြာသပတေးနေ့ငွေကြေးဈေးကွက်အတွင်းမှာတော့ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကဈေးနှုန်း၄မျိုးဖြစ်နေပါတယ်။ဗဟိုဘဏ်ကသတ်မှတ်တဲ့ဈေးကဒေါ်လာကို1350ကျပ်ဆိုပေမဲ့တကယ့်ဈေးကွက်အတွင်းငွေရောင်းဝယ်မှုတွေမှာတော့1400ကျပ်ကျော်ရှိသလို export annie လို့ခေါ်တဲ့ပို့ကုန်ရငွေနဲ့စင်ကာပူမှာရှိနေပြီးသားအမေရိကန်ဒေါ်လာဈေးကတော့ပိုပြီးတော့မြင့်ပါတယ်။ဒီညပိုင်းစင်ကာပူမှာရှိနေတဲ့အမေရိကန်ဒေါ်လာပေါက်ဈေးကမြန်မာကျပ်ငွေ1430ကျပ်နဲ့အမြင့်ဆုံးဈေးပေါက်ပါတယ်။ဒါပေမဲ့ဝယ်ခြင်းတလောက်တော့မရတဲ့အနေအထားမှာရှိနေပါတယ်ရှင်
။မတင်ကြီးထိုက်ပြောပြခဲ့တာပါရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာဆော်ဒီနဲ့ပါကစ္စတန်နိုင်ငံတွေကအကြမ်းဖက်အဖွဲ့တချို့နဲ့ဆက်ဆက်မှုရှိတယ်လို့နိုင်ငံတကာပြည်ပခလေလာဆောင်ကြည့်ရေးအဖွဲ့ ICG ကပြောလိုက်ပါတယ်။ ICG ရဲ့အစီရင်ခံစာဟာမြန်မာအစိုးရဘက်ကရထားတဲ့ထောက်လှမ်းရေးသတင်းအချက်လက်တွေနဲ့လည်းကိုက်ညီမှုရှိတယ်လို့ပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။နိုင်ငံတကာပြည်ပခလေလာဆောင်ကြည့်ရေးအဖွဲ့ ICG ကရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အစင်ခံစားတစ်တစောင်းကိုဒီကနေ့ဒီဇင်ဘာ15ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်။ ICG ရဲ့အစီရင်ခံစာအရရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေဟာဆော်ဒီအာရေဗျနဲ့ပါကစ္စတန်နိုင်ငံတွေကအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်သူတွေကဥဆောင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ ICG ကထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မြန်မာသမ္မတရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဒုညင်ကြရေးမှူးချုပ်ဦးစော်ထေက VOA ကိုအခုလိုပြောပါတယ်။
ပထမဆုံးအချက်အနေနဲ့ ICG ကနော် International Crisis Group ရဲ့report ကျွန်တော်တို့ဖတ်ရပါတယ်ဖတ်တဲ့အခါမှာလည်းတော်တော်လေးစိတ်ဝင်စားစရာကောင်းတဲ့အချက်တွေတွေ့ရပါတယ်နောက် International Crisis Group ဆိုတဲ့ဒီအဖွဲ့အစည်းကဘာဖြစ်ပုံမှန်ဖြစ်တယ်သူတို့ဟိုအချက်လက်တွေကိုအခြေခံပြီးတော့ဒီ research တွေပါပေါ့ဒီစာတမ်းကိုထုတ်ပြန်တာဖြစ်ပါတယ်အဲဒီတော့ဒီမှာတိုင်းမဂ္ဂဇင်းမှာပါတယ်အဲဆောင်းပါအပြင်ပေါ့အဲ့ချက်ပို့ပြီးတော့အသေးစိတ်တဲ့အချက်လက်တွေလည်းကျွန်တော်တို့ဒီမှာရထားပါတယ်အဲ့တော့နောက်အဲ့ ICG report နဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့ဟိုဒီဘက်ကကျွန်တော်တို့ပြည်တွင်းမှာအဲထောင်လိုင်းအရာဆောင်းတဲ့အချက်လက်တော်တော်များများနဲ့သဘောတရားအားဖြင့်သွားပြီးတော့ကိုက်ညီတာတွေ့ရပါတယ်
မြန်မာဒုသမရဥမျက်စေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ကလည်းပြီးခဲ့တဲ့ဒီဇင်ဘာ17ရက်ကနေ17ရက်နေ့အထိစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်အခုနှစ်အတွင်းဖြစ်ပွားခဲ့တဲ့ပြဿနာတွေဟာ2012တုန်းကလိုဘာသာရေးနဲ့လူမျိုးရေးကိုအခြေခံပြီးဖြစ်ပွားတဲ့ဒါမဟုတ်ဘူးလို့ရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်ကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ ICG ရဲ့အစီရင်ခံစာနဲ့ကော်မရှင်ကနဦးတွေးရှိချက်တွေကကန့်ညီမှုရှိတယ်ဆိုပြီးတော့လည်းသူကပြောပါတယ်
ကျွန်တော်တို့လည်းအဲ့မှာမေးမြန်းတဲ့ခါကျတော့ဒီဥစ္စာအတွင်းအတူတွေကြီးပဲပါတာမဟုတ်ဘူးလို့ဟိုတွေးဆမိရပေါ့နော်။ဇာတ်ရင်းတို့ကြီးနေတဲ့ပါတာပေါ့လေအတွင်းမှာပေါက်ဖွာလာတဲ့အပိုင်းနဲ့ပါသလိုအပြင်ဘက်ကအတူတွေလည်းအဲရောက်လာကြတယ်လို့ဟိုအန်ဂျယ်ကမေးမြန်းလို့ရတဲ့အဖွဲ့ကြီးကဟိုပြောကြတာလေးတွေတော့ရှိပါတယ်။အပြင်ဘက်ကလူတချို့လည်းအဲရောက်လာကြတယ်ဘယ်နေရာပါ냐ဆိုတာလည်းပဲအခု ICG မှာပါတဲ့ဟိုသတင်းချက်လည်းနဲ့ကတော့ဟိုနည်းနည်းလေးအထောက်အကူဖြစ်တာပေါ့လေအဲဟိုလွှဲချော်မှုသိမှရှိပါဘူးအင်္ဂရုမြေပြင်မှာမေးလို့ရတဲ့အနေအထားမျိုးတော့ဒီချက်တာတွေ့ရပါတယ်
ပြပကအထောက်ပံ့ဆိုရာတွေမှာဘင်္ဂလားဒေ့ရှ်ပါကစ္စတန်ဆော်ဒီအာရေဗျနိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်နေသူတွေကလူသက်စုဆောင်းပေးတာတင်နန်းပေးတာနဲ့ငွေကြေးထောက်ပံ့တာတွေပါဝင်တယ်လို့လည်းမြန်မာသမ္မတရုံးကအရင်ထုတ်ပြန်ခဲ့တဲ့ကြေညာချက်တွေမှာဖော်ပြ ခဲ့ပြီးသားဖြစ်ပါတယ်။အဲ့လိုပြည်ပကနေအထောက်ပံ့ပေးနေတာတွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေသလိုပြည်တွင်းကိုငွေကြေးလွှဲပြောင်းတာတွေနဲ့ပတ်သက်ပြီးဖော်ထုတ်ပြီးတော့အရေးယူဆောင်ရွက်မှုတွေလည်းလုပ်နေပြီလို့ဦးစော်ထေးကပြောပါတယ်
။ဘာလို့လဲဆိုတော့လုံခြုံရေးကကျွန်တော်တို့အဲ့လိုမျိုးလျှို့ဝှက်ပြီးဆောင်ရွက်ရတဲ့ကိစ္စမျိုးတွေကတော့ကျွန်တော်တို့သတင်းချက်နဲ့အဲပြည်သူ့ဆောင်ရွက်ပေါ်ပြလို့မရပါဘူး။သို့တော့ကျွန်တော်တို့ဟိုပြောနိုင်တာကဒီလက်ရှိအစိုးရနဲ့နောက်ကျွန်တော်တို့ထောင်လိုင်းရေးဖွဲ့စည်းတွေပေါ့နော်ထောင်လိုင်းရေးဖွဲ့စည်းတွေအနေနဲ့ကတော့ဒီကျွန်တော်တို့ပြည်ပြေပေါ်တော့ရရှိတဲ့သတင်းချက်လက်တွေနောက်နိုင်ငံတကာကနေတော့ဆက်နေပတ်သက်မှုနဲ့အဲဝင်းများတဲ့သတင်းချက်လက်တွေဒါမျိုးတွေနဲ့ပေါင်းပြီးတော့အဲကျွန်တော်တို့ခုနပြောတဲ့အကြမ်းဖက်အဲဖွဲ့စည်းတွေနောက်ပြန်မှာထောက်ပံ့တဲ့အဓိကဗလာရေးရင်းမြစ်နောက်တရားမဝင်မြေဆွေဝါနောက်အတရားမဝင်လက်နဲ့ကုတန်ရောက်ဝင်မှုတွေဒါတွေကိုကျွန်တော်တို့ဖြစ်ရရောက်ပေါ်ထုတ်ပြီးတော့ဟန်တားနိုင်အောင်နောက်ရေးယူနိုင်အောင်နောက်ဒီဘက်မှာရှိနေတယ်ဆိုရင်လည်းဒီဘက်နိုင်ငံတွေပြီးပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းနေတယ်ဆိုတာကျွန်တော်တို့တော့ဟိုအတူတူပြောလို့ရပါတယ်ဟုတ
်ဟုတ်ကဲ့ဒီကျန်းဖတ်တိုက်ခိုက်မှုမှာမွေးဆေးဝါးမောင်ခိုကုန်ကူးမှုကွန်ရက်တွေနဲ့လူကုန်ကူးမှုကွန်ရက်တွေနဲ့လည်းပတ်သက်ဆက်နွယ်မှုတွေရှိတယ်ဆိုတာကိုတွေ့ရတယ်လို့လည်းဦးစော်ထေးကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်တိုဘာ9ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီကျန်းတိုက်ဖတ်တိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ Harakan Alyakin အဖွဲ့ကပြောထားပါတယ်ဒီကျန်းဖတ်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်6ယောက်တည်ဆုံးခဲ့ပြီးတော့အစိုးရဘက်ကအကျန်းဖတ်သမားတွေကိုနှိမ်နှင်းခဲ့စဉ်အတွင်းမှာတော့86ယောက်တည်ဆုံးခဲ့တယ်လို့မြန်မာအစိုးရသတင်းတွေကဖော်ပြပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ပြည်ကရနှစ်ကနိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေတိုးမြှင့်ထားခဲ့ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်တိုးချမှုတွေကိုတော့နှေးကွေးမသွားစေခဲ့ပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားဟာသူ့ရဲ့ရန်ဘက်အစ်စ်တွေရဲ့အခြေအနေကိုအကဲဖြတ်စောင့်ကြည့်နေချိန်မှာပဲထိမှတ်မထားတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့နိုင်ငံရေးအပြောင်းအလဲတွေကြောင့်တင်းမာမှုတွေကိုဆိုင်းငံ့ခဲ့ရပါတယ်။ VOA သတင်းတောက် Brian Patton ဆိုးမျိုးကနေပေးပို့ထားတဲ့သတင်းကိုရှာဖောင်ကပြောပြမှာပါရှင်။
ဒီနှစ်အစောပိုင်းကိုမြောက်ကိုရီးယားနိုင်ငံကစတုတ္ထမြောက်နျူကလ িয়ার ဆန်တပ်မှုနဲ့စတင်ခဲ့ပြီးနောက်ဆက်တွဲဖြစ်တဲ့တာဝေးပြေဒုံးကျည်ကိုလည်းဆန်တပ်ပြစ်လွတ်ခဲ့ပါတယ်။နျူကလ িয়ার နဲ့ဒုံးကျည်လက်နဲ့ဆန်တပ်မှုအစီအစဉ်တွေကိုမလုပ်ဖို့တာမြင်ပိတ်ပင်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုပယ်ချလိုက်ပြီးသူ့ရဲ့နိုင်ငံကိုနျူကလ িয়ার ပိုင်ဆိုင်တဲ့နိုင်ငံတစ်နိုင်ငံအဖြစ်မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အန်ကနောက်ပိုင်းမှာကြေညာခဲ့ပါတယ်။အကြီးအကျယ်ပျက်စီးမှုရှိစေတဲ့ဒီလက်နက်တွေကနေစစ်ရေးထိန်းချုပ်မှုတွေဖြစ်လာနိုင်စေတာဒါမကပဲသူတို့ရဲ့နိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်အတိအမှတ်ပြုဖို့မြောက်ကိုရီးယားနိုင်ငံရဲ့တောင်းဆိုမှုကိုလိုက်လျောလိုက်မယ်ဆိုရင်ကမ္ဘာတဝန်းလက်နက်အပြိုင်ဆိုင်ထုတ်လုပ်မှုတွေဖြစ်လာနိုင်တယ်လို့ဒေတာတွင်းလုံခြုံရေးဆိုင်ရာအကဲခတ်လစ်လာသူဒန်နီယယ်ဖင့်စတန်ကပြောပါတယ
် If other states were to look at this and say
well ဒါတွေကိုကြည့်ပြီးတော့ငါတို့လည်းနျူကလ িয়ার ထုတ်လို့ရတယ်နျူကလ িয়ার လက်ထဲမှာရှိလို့ဘာမှထိခိုက်နစ်နာမှုမရှိဘူးအဲ့ဒီလိုထိခိုက်နစ်နာမှုတွေမရှိတဲ့အတွက်ကိုယ့်ဘာသာကိုကာကွယ်ဖို့နျူကလ িয়ার ပိုင်ဆိုင်အောင်လုပ်နိုင်တယ်လို့တခြားနိုင်ငံတွေကလည်းပြောလာမယ်ဆိုရင်ကမ္ဘာကြီးဟာအန္တရာယ်ပိုရှိတဲ့နေရာတစ်ခုဖြစ်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ
်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန်တပ်မှုတွေကြောင့်မြောက်ကိုရီးယားနဲ့ပူးပေါင်းဖွင့်လှစ်ထားတဲ့မြောက်ကိုရီးယားနိုင်ငံသားအလုတ်သမား9,400ရှိတဲ့ကေဆောင်ဆက်မှုဇုံကိုပိတ်ချလိုက်တာအပါအဝင်မြောက်ကိုရီးယားနဲ့ကြံရှိနေတဲ့ဆက်ဆံရေးတွေအားလုံးကိုတောင်ကိုရီးယားနိုင်ငံကဖျက်တောက်လိုက်ပါတယ်။မတ်လထဲမှာတော့အမေရိကန်နဲ့တရုတ်တို့ကကြီးမှုပြီးမြောက်ကိုရီးယားနိုင်ငံပေါ်ဗန်ဒါရဲနဲ့ကုန်သွယ်ရေးဆိုင်ရာကန့်သက်ချက်တွေကိုတွန်းမြင့်လှုပ်ဆောင်လိုက်တယ်လို့မြောက်ကိုရီးယားနိုင်ငံကိုစစ်လက်နဲ့တင်ပို့ရောင်းချမှုလုံးဝပိတ်ပင်တားမြစ်လိုက်တဲ့ပုံမပြင်းထန်တဲ့ကုလသမဂ္ဂရဲ့ဒဏ်ခပိတ်ဆို့မှုအသစ်ချမှတ်နိုင်ခဲ့ပါတယ်။အဲ့ဒီဒဏ်ခပိတ်ဆို့မှုအတွေ့အကြုံတရုတ်နိုင်ငံကမြောက်ကိုရီးယားနိုင်ငံနဲ့လုပ်နေတဲ့နယ်စပ်ကုန်သွယ်မှုတွေရော့ကျသွားခဲ့ပေမဲ့လည်းမတည်ငြိမ်မှုတွေဖြစ်လာနိုင်စေတဲ့ဒီလိုအတင်းကျကန့်သတ်မှုတွေကိုလှုပ်ဖို့တရုတ်နိုင်ငံကဝန်လေးနေပုံရပါတယ်။အမေရိကန်ပြည်ထောင်စုကသူ့ရဲ့စစ်လက်နက်ပစ္စည်းတွေကိုကိုရီးယားကျွန်းဆွယ်စီပြောင်းရွှေ့လိုက်တယ်လို့တောင်ကိုရီးယားနိုင်ငံနဲ့လုပ်နေကြတဲ့ကြီးမားတဲ့ပူးရဲစစ်ရေးလက်ချက်မှုတွေကိုလုပ်ခဲ့ပါတယ်။ထွက်ပေါ်လာတဲ့သတင်းတွေအရအဲ့ဒီစစ်ရေးလက်ချက်မှုအတွင်းမြောက်ကိုရီးယားနိုင်ငံနျူကလ িয়ার ဆန်တပ်ပြုလုပ်နေတဲ့နေရာကိုလက်ဦးမှုရယူပြီးတော့လေကြောင်းကနေဘလို့တိုက်ခိုက်ရမလဲဆိုတာတွေလည်းပါပါတယ်။မြောက်ကိုရီးယားနိုင်ငံဟာမြေပြင်ပေါ်နဲ့ရေအောက်ပတ်ထိန်တပ်ဒုံးကျည်တွေကိုကြိမ်ဖန်များစွာဆန်တပ်ခဲ့တယ်လို့နှစ်ဝက်လောက်ကစပြီးသူ့ရဲ့နျူကလ িয়ার လက်နက်တွန်းမြစ်လှုပ်ဆောင်မှုအစီအစဉ်ကိုလည်းပြောင်ပြောင်တင်းတင်းအရှိန်တွန်းမြစ်လှုပ်ဆောင်လာခဲ့ပါတယ်။စက်တင်ဘာလအတွင်းမှာတော့မြောက်ကိုရီးယားနိုင်ငံဟာတစ်နှစ်အတွင်းမှာမကြုံစဘူးဒုတိယအကြိမ်နျူကလ িয়ার ဆန်တပ်မှုကိုပြုလုပ်ခဲ့ပါတယ်။ ဒီအပေါ်မှာကုလသမဂ္ဂကလည်းနောက်ထပ်ဒဏ်ခရေးယူမှုတွေလုပ်ခဲ့ပြီးတန်တမန်ရင်းနှီးလန့်တဲ့ငြိမ်းချမ်းတဲ့ဖြေတစ်ခုမရှာဖွေနိုင်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရကြောင်းလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူကပြောပါတယ
် I'm deeply concerned
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စမ်းသပ်မှုတွေနဲ့ပယ်ထိန်ဒုံးကျည်စမ်းသပ်မှုတွေကြောင့်ကိုရီးယားကျွန်းဆက်မှာတင်းမာမှုတွေပိုပြီးကြီးထွားလာတဲ့အပေါ်ကျွန်တော်အလွန်ပဲစိုးရိမ်မိပါတယ်ဒီတနေ့အတွင်းမှာပဲလုံခြုံရေးကောင်စီအဖွဲ့ဝင်တွေစေချိန်တွေ့ဆုံခဲ့ပါတယ်ဒါဟာအကြောင်းအရာတစ်ခုတည်းအပေါ်မှာမကြုံစဘူးလုံခြုံရေးကောင်စီကစေချိန်လောက်လုပ်ရတဲ့အစည်းအဝေးလည်းဖြစ်ပါတယ
်တမဒပတ်ကွန်ဟေးကိုတရားစွဲဆိုတဲ့အဆင့်ထိဖြစ်လာတဲ့တောင်ကိုရီးယားနိုင်ငံရဲ့အာဂတိလိုက်စားမှုအရှုပ်တော်ပုံကိစ္စအပေါ်ဘယ်လိုတောက်ပြင်ရမလဲဆိုတာကိုသေချာမသိသေးပုံရတဲ့မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာလနောက်ပိုင်းလောက်မှာသူ့ရဲ့ရင်လိုမှုတွေအားလုံးကိုရဆိုင်ထားခဲ့ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အပေါ်ဘလို့တုတ်ပြင်ရမလဲဆိုတာကိုလည်းခင်ဂျွန်အန်ကမသေးကြမရေရာဖြစ်နေပုံရပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ခေါင်းဆောင်မှုတစ်ပေါ်မြောက်ကိုရီးယားကမကြခင်မှာဆန့်တက်လာလိမ့်မယ်လို့လစ်လာသူတွေကထင်မြင်နေကြပါတယ်။အပြန်အလှန်စကားပြောဆိုဆွေးနွေးမှုအတွေ့အခွင့်အလမ်းသစ်တွေရလာမလားဒါမှမဟုတ်ပြည်ပခဖြစ်စေတဲ့အခြေအနေတိုးမြင့်သွားစေမလားဆိုတာကတော့အမေရိကန်နဲ့တောင်ကိုရီးယားကဘလို့တုတ်ပြင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်ရှင်။
ရှာဖောင်ပြောပြခဲ့တာပါရှင် VOA တော်ရရှင်တိချစ်ပြိတ္တများရှင်စောင်းနှင်းနေဝေနေတဲ့ဒီနှစ်တကူရာသီရောက်တဲ့အခါတိုင်းဒီရာသီကိုခံစားရေးဖွဲ့တဲ့တချင်တွေခရစ်စမတ်ဒီတချင်တွေနဲ့ဖြော်ပြပေးနေကြဖြစ်ပါတယ်ဒီနေ့တော့ Irish အမျိုးသမီးတေဂီတာအဖွဲ့ Celtic Woman ကတီဆိုထားတဲ့ I Saw Three Ships ဆိုတဲ့တချင်နဲ့ဖြော်ပြပေးကြပါတယ်ရှင်
Ships come sailing in on Christmas Day, on Christmas Day. Saw three ships come sailing in on Christmas Day in the morning. Pray whither sail those ships all three on Christmas Day, on Christmas Day. Whither sail those ships all three on Christmas Day in the morning. Oh, they sailed into Bethlehem on Christmas Day, on Christmas Day.On Christmas Day in the morning And all the bells on earth shall ring On Christmas Day, on Christmas Day All the bells on earth shall ring On Christmas Day in the morning
Static Women ဆိုတဲ့ Irish အမျိုးသမီးတေဂီတာအဖွဲ့ရဲ့ I Saw Three Ships ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DVB ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ် DVB ရဲ့ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10နာရီထိဆက်ပြီးနားဆင်ကြရမယ် VOA မြန်မာပိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ15ရက်ညကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီညပိုင်းမှာကျမအေကန္တမြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
အဲ့ဒီအပြစ်မဲ့ရွာသားတွေကိုအများဆုံးပြန်လွတ်ပေးဖို့ကျွန်တော်နေနဲ့တောင်းဆိုတဲ့ထုတ်ပြန်ကြေညာချက်ထုတ်ပြီးတဲ့ရက်မှာပဲအမြန်ဥပန်းကြတော့ TNL ကအရင်ဖမ်းထားတဲ့ဆက်မင်းရ
တောက်ပလန်တက် TNL ကဖမ်းဆီးသွားတဲ့ထဲမှာ SNLD ပါတီဝင်တွေလည်းပါနေပြီးတချို့ကတော့အခုပြန်လွတ်ပေးလိုက်ပြီးဆိုတဲ့အကြောင်းတိုင်းနဲ့အတူတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလေးကိုနားဆင်ကြရမှာပါဒီစီစဉ်တွေကမှအခုရင်ဆုံးကြမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့တက်ကြီးရွယ်အိုတွေမှာတွေ့ရတဲ့ကြောင်ကရန်းဖြစ်တဲ့ယောဂအကြောင်းကိုတင်ပြပေးထားပါဗျ။တက်ကြီးရွယ်အိုတွေမှာငန်းဖန်းနာလို့ခေါ်ရကြတဲ့ကြောင်ကရန်းယောဂအဖြစ်များပြီးစနစ်တကျမကုသရဲ့အသက်အန္တရာယ်ဖြစ်စေနိုင်ပါတယ်။ဘာကြောင့်ဒီယောဂဖြစ်ရပြီးယောဂလက္ခဏာတွေကဘာတွေလဲ။ဒီယောဂကိုဘယ်နည်းနဲ့ပြုစုကုသနိုင်သလဲ။ကာကွယ်လို့ရတဲ့ယောဂမျိုးလားဆိုတာတွေကိုတက်မတော်စေတကသူစိတ်ကျမ်းမာပညာဌာနပါမောက္ခဌာနမှုအုံနှောက်နဲ့အာယုံကြောနဲ့စိတ်ပိုက်ဆိုင်ရာယောဂအထုကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာညံဝင်းကျော်ခင်ဗျာတက်ကြီးရိုးစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်မှာတော့ဆရာကြီးမှတ်ဉာဏ်ချယောဂဖြစ်တဲ့ဒီတငယ်ပြန်လာအကြောင်းကိုကျွန်တော်တို့ပြောခဲ့ကြပြီးမှဒီတစ်ခါတော့ဆရာကြီးဒီတက်ကြီးရွယ်ဦးတွေမှာကြောင်ကတန်းဖြစ်တာပေါ့ဆရာနော် delirium လို့ခေါ်တဲ့ဒီငန်းဖန်တာနဲ့ပတ်သက်ပြီးတော့ဆက်ပြောအောင်ဆရာကြီးအဲ့တော့အခုလိုဒီတက်ကြီးရွယ်ဦးတွေကြောင်ကတန်းဖြစ်တာငန်းဖန်တာဖြစ်တာများလားဆရာကြီး
ငန်းဖန်တာတော့တက်ကြီးရွယ်ဦးတွေမှာအဖြစ်များတဲ့ဖြစ်လွယ်တဲ့ယောဂါတစ်ခုပေါ့အသက်ကြီးရွယ်ကြခံနိုင်ရနေတယ်ဒီသူတို့ကြောင်ကတန်းဖြစ်ဖို့ငန်းဖန်မှုကဟိုလူငယ်တွေနဲ့ဆိုင်ပိုလွယ်တာပေါ့နော်အဲ့တော့ဆေးရုံတွေမှာရှိတဲ့ကျွန်တော်တို့ဌာနဆောင်တွေမှာရှိလိုက်လို့ရှိရင်အသက်65နှစ်ကျော်တဲ့လူကြီးတွေကကျေရခိုင်နှုန်းကနေပြီး25ရာခိုင်နှုန်းတော့ကဒယ်လီရီယန်လို့ခေါ်တဲ့ကြောင်ကရန်ငန်းပတ်နဲ့ယောဂဖြစ်တာကိုသိကြရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့တက်ကြီးရိုတွေမှာအခုလိုဒီငန်းဖန်းတာကြောင်ကရန်ဖြစ်တာပေါ့ဆရာနော်အဓိကဘာကြောင့်ဖြစ်ရလဲဆရာ
တက်ကြီးရိုတွေမှာဘာကြောင့်ဖြစ်လဲဆိုသူအသက်ကြီးလာတဲ့အခါသူရဲ့အုံနောက်တစ်ခုလုံးမှာရှိတဲ့လုပ်ငန်းတာဝန်တွေကတက်လိုက်ကျလိုက်ပုံမှန်ပြန်ဖြစ်လိုက်အဲတချို့ကျတော့ကြောင်ကရန်ပြန်ဖြစ်သွားလိုက်အဲ့လိုမျိုးတွေဖြစ်တာပေါ့အဲ့ဒီဖြစ်တဲ့အခါမှာတို့ကရုပ်တရက်ဆက်ဆက်ဖြစ်တာတွေရှိတယ်အကြောင်းဖြစ်တာလဲဆိုတော့ခန္ဓာကိုယ်ယောဂတစ်ခုခုရဲ့နောက်ဆက်တွဲအနေနဲ့အစိတ်တောက်တည်းရဲ့အာနိသင်ကြောင့်ဖြစ်တဲ့ယောဂါလိုပဲပြောရမှာပေါ့နော်ကျွန်တော်တို့ကအသက်ကြီးလာတော့ယောဂါတွေကမျိုးစုံဖြစ်ဖို့အခွင့်အလမ်းများလာတယ်အဲဒီယောဂါတွေမျိုးစုံဖြစ်လာတဲ့အခါမှာကိုယ်စီးတွေဒီစီးတွေပြီးလာတယ်အဲဒီစီးတွေမျိုးစုံတွေကြောင့်ခေဝါးတွေကြောင့်လည်းကြောင်ကရန်းတွေဖြစ်တတ်တာရှိပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလို့ဒီဖြစ်လာတဲ့အခါမှာပေါ့ဆရာနော်ဒီစောစောစီးစီးတိနေအောင်ဘလိုမျိုးလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။တကယ်ပြန်သတိမိယောဂခံစားနေရတဲ့သူတွေမှာလည်းယုတ်တိရဲ့ခေယံကရန်းငန်းဖန်းတာတို့တွေရှိတတ်တယ်။အဲ့ဒါယုတ်တိကြီးထထဖြစ်တာရှိသလိုတစ်ခါတစ်ခါမှကောင်းတယ်လို့ဖြစ်ပြီးတစ်ခါတစ်ခါကျတော့သိုးလိုက်ကောင်းလိုက်သိုးလိုက်နဲ့တစ်နေ့လုံးမှာမျိုးမျိုးတွေဖြစ်နေတတ်တာပေါ့။ညသောအဖြစ်ညဘက်မှာပူပြီးတော့ဆိုးတတ်ပါတယ်။အဲကြောင့်လဲဆိုတော့အလင်းအောင်နည်းသွားတဲ့ညဘက်တွေမှာယောဂလက္ခဏာတွေပူပြီးတော့ပြတ်တတ်ပါတယ်။ပြန်ကောင်းသွားတဲ့အချိန်တွေလည်းရှိတယ်။ဘယ်လိုပဲဖြစ်ဖြစ်သူ့ရဲ့သိမှုတွေကလူရင်းသွားတယ်တက်တက်ကြွကြွမရှိတော့ဘူးတစ်ခါတစ်ခါကျတော့ယုတ်ပြည့်စကားလာပြောတဲ့သူတွေကိုဘယ်သူပဲဝါမသိတာမျိုးတွေရှိတတ်တယ်အဲတစ်ခါသူဘယ်မှာရောက်နေတယ်ဆေးရုံမှာရောက်နေလို့ရောက်နေမှမသိဘူးဘယ်ချိန်ကာလကိုရောက်နေတယ်ဆိုတာလည်းသူမသိတတ်ဘူးသူရဲ့မှတ်ဉာဏ်ကိုစစ်ဆေးကြည့်ရင်ပြောပြီးပြန်မေးရင်မသိပြန်ဘူးနောက်တစ်ခုမှတ်ဉာဏ်စစ်ဆေးရင်ကြောက်နေတာတွေတွေ့တဲ့ပြင်အသိအစ်တွေကောင်းနေထက်ပြင်လည်းသူမမှတ်သားနိုင်အောင်မလေ့လာနိုင်ဘူးပေါ့ဒီပြင်ငန်းပန်းနေတဲ့ချိန်ကာလပေါ့ဒီကာလမှာဖြစ်ဖြစ်ခဲ့တာတွေကိုပြန်မေးရင်လေကောင်းလာတော့တဲ့အချိန်မှာသူဘာတွေလုပ်ခဲ့တယ်ဘာတွေထုတ်ခဲ့တယ်ဆိုတာတွေကိုသူမှတ်မိဘူးသူဆဲကျင်ဆဲမယ်အော်ကျင်အော်မယ်လုပ်ချင်တာတွေလုပ်မယ်အဲ့ဒီလုပ်ခဲ့သမျှတွေကိုသူအမှတ်မိတော့ဘူးသူ့ရဲ့တွေးခေါ်တဲ့အစွမ်းတွေစဉ်းစားနိုင်တဲ့အစွမ်းတွေပြီးတော့နှီးကွေးသွားတာမျိုးတွေကြောက်တွေ့ရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေသိလာပြီဆိုလို့ရှင်တော့စောစောစီစီ ကုသမှုတွေပြည့်စုံမှုတွေလုပ်ဖို့လိုအပ်တဲ့နေရာမှာဒီစေယုံစေကံတွေမှာရောဒီမိသားစုတွေအနေနဲ့ပေါ့ဆရာနော်ဘာတွေလုပ်ပေးတယ်လဲ
ဟိုမိသားစုတွေမှာလည်းဂယုဒစိုက်လုပ်ရမှာရှိတယ်လို့ဆရာဝန်တွေသိကနေပိုင်းရလဲပြည်သူချာမှာကြားထားဖို့တွေဟိုပေါ့ဒီလိုမျိုးကြောင်ကန်းဖြစ်တာတွေကစိန်ငုံလိုက်ပြီးတော့လည်းကြောင်းနေတတ်တာတွေရှိတယ်အဲ့တော့ကုသမှုအနေနဲ့ကတော့ဘာကြောင့်ဖြစ်တယ်ဆိုတာမူတည်ပြီးတော့ကုသတာပေါ့နော်ရည်ဓာတ်တွေနေရည်ဓာတ်တွေဖြစ်မယ်အာဟာရချုပ်တဲ့ရင်ဗီတာမင်တွေချုပ်တဲ့ရင်ဒါတွေလိုတာတွေဖြည့်ပေးမယ်အဲ့တော့စုစုတဲ့နေရာမှာတူတူရောက်ခဲ့စုစုတာပိုကောင်းတယ်ကျူးကျူးတဲ့သူကြောင်းကြောင်းသွားလို့ချင်းရင်ဒီနာကပိုးပြီးတော့အဆက်ခဲရှိတတ်တယ်။ကျူးကျူးတဲ့အခန်းကလည်းအလင်းရောင်ကောင်းနေရင်ပိုကောင်းတယ်။နောက်ကျူးကျူးတဲ့သူကလည်းတယောက်တည်းဖြစ်မယ်။အလင်းရောင်ကလည်းကောင်းမယ်။ဆိုရင်လူနာအတွက်ကောင်းချုပ်စရာတွေမဖြစ်တော့ဘူး။နောက်လူနာကိုပတ်ဝန်းကျင်ကိုသိအောင်လည်းလုပ်ပြရမယ်။ဒါဆေးရုံဆိုတာဆေးရုံသူဆေးရုံအိမ်သူအိမ်သူကိုသိအောင်လုပ်ထားပြရမယ်။မနေ့လညနေလဘယ်နှစ်နာရီထုတ်ပြီးလဲသိအောင်နေတာဘယ်နေရာဆိုတာမျိုးတွေပေါ့နော်။သူ့ကိုသိအောင်ပတ်ဝန်းကျင်နဲ့နေရာတွေအချိန်တွေသိအောင်ဖြည်းဖြည်းလေးမှန်မှန်လေးနဲ့မကြာမကြာလေးပြောပြောပြီးနေရမယ်အမှန်တရားကိုသိအောင်လုပ်ပြရမယ်ပေါ့ reality နဲ့ဟာအများအားဆက်ဆက်မိအောင်လုပ်ပြီးဖြေနေရမယ်နောက်ပြီးတော့ဒီကြောင်ကရန်ဖြစ်စီတာနဲ့ငန်းဖန်းတာကိုပူဆိုးစီတတ်တဲ့ဖြေတွေကိုကျုစုတဲ့သူကသိနေပြီးတော့အဲ့ဒီဟာကိုလည်းအတတ်နိုင်ဆုံးကျွန်တော်တို့ကရှောင်ရှားပြရမယ်အဲ့စက်တာနဲ့ပတ်သက်လို့ကတော့နေအိမ်လိုက်ညမအိမ်လိုက်ဖြစ်နေတဲ့ပြဿနာတွေအများရှိတတ်တယ်စိတ်ယုံစိတ်ကန်းတွေမှာပြဿနာအရာပဲလူနာစောင့်နေသူကလည်းဆရာရဲ့တနေ့လုံးအိမ်ကြီးညကြတော့မအိမ်ဘူးဆိုတာမျိုးဖြစ်တတ်တော့အဲ့ဒီအဲ့တော့လိုအပ်တဲ့စီဝါတွေလည်းကျွန်တော်တို့ကြောင်နေနေချိန်ညှိပြီးတော့ဒီစက်ကြီးတွေနဲ့တိုင်ယုံတော့ပဲကျွန်တော်တို့တေးပြီးတော့အိတ်သက်ချင်းကိုပုံမှန်ပြအောင်ကျွန်တော်လုပ်ပေးရပါတယ်။အပြုတ်ငူတွေနဲ့ပတ်သက်တဲ့အတားအဆီးတွေအနှောင့်အယှက်တွေပုံမှန်မှန်တာတွေဖြစ်နေတယ်ဆိုရင်တော့အဲ့ဒါတွေကိုပြပြချင်းငင်းငင်းသာသာလေးနဲ့မလုပ်ဘူးလဲပြောမယ်နော်။အာပြုတ်ယုံအာခေယုံကူညီယုံနဲ့မရဘူးဆိုရင်တော့ကျွန်တော်တို့စိတ်ပိုင်းဆိုင်ရာကုသတဲ့စီဝါတွေလိုအပ်လို့ကျွန်တော်တို့ဖြည်းဖြည်းရောက်ရောက်ပေးရပါတယ်။ထူးသေးတွေရောစားပြီးတော့ပေးရပါတယ်။အဲ့လိုမျိုးပေးပြီးတော့လူနာရှင်အဲလူနာရှင်တွေကစနစ်ကြပြုစုပေးမယ်ဆိုလို့ရှိရင်အဲဒီလူနာတွေအနေနဲ့ကဟိုတုတ်တက်မှုမြန်မြန်ဆန်ဆန်ရနိုင်ပါလိမ့်မယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဖြစ်လာတဲ့အခြေအနေမျိုးမရောက်ဘောဆရာနော်။ကြိုတင်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာ
။ကြိုတင်ပြီးတဲ့ကာကွယ်နိုင်တဲ့အနေအထားဆိုတာအသက်ကြီးလာတဲ့အခါမှာယောဂါတွေမျိုးစုံဖြစ်တတ်တယ်၊ထိခိုက်ဒဏ်ရာတွေရတတ်တယ်။အဲစေဝါးတွေအချိန်မှန်တုံးသွင်းရတာတွေရှိတယ်။စေရင်းအားကြီးတော့အတော့ရတယ်။အဲ့တော့ဒီလိုလူကြီးတွေမှာလားကျောင်းကြီးလေဆရာမင်းညွှန်ကြားတဲ့အတိုင်းအကြည့်ရသူ့ချိန်နဲ့သူဆက်ပြီးလို့ဆရာဝန်ဆရာမတွေသိဖို့တဲ့တိုင်းလင်းအမှန်တော့ပြဖို့လိုပါတယ်ခရင်းဆိုင်ဖို့လိုပါတယ်ဘုရားကြီးလည်းနောက်ဆက်ကြွေးကြောင်ဖြစ်တတ်တဲ့အဲဒီအမီဒီယန်ဆရာဝန်ဘုရားဒါအကောင်းဆုံးဖြစ်မှာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတက်ကြီးရွယ်တွေမှာငန်းဖန်းတာခရောင်ကတန်းဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်တွေရောပြောဖို့ရှိအောင်ပါဆရာ
များတော့ကျွန်တော်တို့ကတော်တော်ကြွရဲဒလီရီယံဖြစ်တဲ့သူတွေတော်တော်များများက300ခန်းလုံး400ခန်းလုံးလောက်ကဌာနဆောင်တွေမှာဖြစ်တတ်ပြီးတော့အင်မတန်အရေးကြီးတဲ့စနစ်ကြကူဖို့လိုပါတယ်စနစ်ကြမကူဘူးစနစ်ကြစောင့်ရှောက်မှုပေးဘူးဆိုလို့ရှိရင်ဆက်သွက်ပြီးတော့300ခန်းလုံးက400ခန်းလုံးကဟိုအသက်တည်ဆုံးရတတ်တာကိုတွေ့ရပါတယ်အဲ့ဒါကြောင့်ဒေယောင်ကရန်ငန်းဖန်းရတဲ့အကြောင်းရင်းကိုအဲစောစောစီးစီးတိပြီးတော့စောစောစီးစီးကုမယ်ဆိုလို့ရှိရင်အများဆုံးသက်သာသွားနိုင်ပါတယ်နောက်ပြီးတော့အဲ့ဒီလူနာရီတဲက900ခန်းလုံးလောက်ကဒမန်ချားတွေပါဒီအာယုံရောနဲ့အသိဉာဏ်တွေထူရင်းတဲ့ယောဂတွေကိုကြောင်းသွားတတ်တဲ့အတွက်အဲငန်းဖန်းတဲ့ဝေဒနာကိုအဲပော့ပေါ်ဒီမထားဘဲနဲ့အမြန်ဆုံးသိပြီးတော့အမြန်ဆုံးကုသမှုခံယူဖြစ်အောင်ကုသပေးစေချင်ပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ပထမချိန်လွှတ်တော်သက်တမ်းမှပြဋ္ဌာန်းတဲ့မြေယာဥပဒေတွေဟာမြေသိမ်းဆဲမှုကိုဖြစ်ပေါ်စေတာကြောင့်ဥသိမ်းစိတ်အစိုးရရဲ့သက်တမ်းကုန်ကန်နည်းမှာအမျိုးသားမြေအသုံးပြုမှုဥပဒေထွက်ပေါ်လာပါတယ်။ဒီကြောင့်ကိုဥအောင်ခင်သုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့တူတင်ပြထားပါရရှင်။
ဒီဆိုရခေကစားပြီးလုပ်ငန်းရှင်6000လောက်ကိုလုတ်ပိုင်ခွင့်ချပေးထားတဲ့မြေဤက9ဒိန်နီပါရှိတယ်လို့စီမံကိန်းနဲ့ဗန္ဒရေးဝန်ကြီးလွန်ခဲ့တဲ့အောက်တိုဘာလကုန်ပိုင်းကပြောသွားပါတယ်။ငွေရှင်တဦးကိုဖြန်းဖြန်းနှုန်းဧက900လောက်ပေးထားတာဖြစ်ပါတယ်။လုပ်ငန်းရှင်တတိတွေတိုးပွားလာလို့လေယာမဲ့ဥယျာဉ်လည်းတိုးပွားနေပါတယ်။လေယာပြတ်တာဖြစ်ရှိမှုအတွက်ဒီနေ့အစောပိုင်းကမြေယာအသုံးချမှုမူဝါဒကိုအမျိုးသားမြေအရင်အမြင့်စီမံခန့်ခွဲရေးဘူကော်မတီကကျင်းရပါတယ်2014မှာထုတ်ထားတဲ့မူကြောင်းကိုမူကြောအဖြစ်ထုတ်ပြန်တာဖြစ်ပါတယ်ထူးခြားချက်ကတော့ပြည်တွင်းပြပအဖွဲ့အစည်းတွေပါပါဝင်ဆွေးနွေးတာဖြစ်ပါတယ်အရင်နဲ့မတူဘဲအရအဖွဲ့အစည်း မြေယာမန္တန်အဖွဲ့ EU ဥရောပသမ္မဂအဖွဲ့ USAID အမေရိကန်အဖွဲ့ Swiss ဖွံ့ဖြိုးရေးအဖွဲ့နဲ့ကြွကျင်သူတွေရှစ်လဆွေးနွေးလို့ပေါ်ထွက်လာတဲ့ရလာဖြစ်ပါတယ်။နောက်တစ်ဆင့်ကတော့အမျိုးသားမြေဥပဒေပြဋ္ဌာန်းဖို့ဖြစ်ပါတယ်။မြေအသုံးချမှုမူဝါဒမူကြမှာစီးရဲမှုပပျောက်ရေးနဲ့စားနပ်ရေးကပူလုံရေးကိုစဉ်းစားတာမျိုးမရှိဘဲစီးပွားရေးသမားတွေစိုက်ပျိုးရေးလုပ်နိုင်အောင်စီစဉ်ပေးသလိုဖြစ်နေတယ်လို့အယတ္တအသင်းဖွဲ့တွေကမြင်ပါတယ
်။မြေအသုံးချရေးခြေကမှုကိုဖော်ပြရမှာဒေသဆိုင်ရာအသင်းဖွဲ့တွေအတိအမှန်ပြုထားတဲ့လောက်ွက်ငယ်တောင်သူလေသမားစင်ရဲသာတိုင်းရင်းသားနဲ့အမျိုးသမီးရဲ့မြေလုတ်ပိုင်ခွင့်ကိုဥပဒေအရအတိမတ်ပြုပြီးကာကွယ်ရမယ်လို့ဆိုပါတယ်မြေသုံးချောင်းမှုကိုဆုံးဖြတ်ရမှာအများပြည်သူရဲ့အကျိုးစီးပွားနဲ့ပௌဂလိကကုမ္ပဏီရဲ့အကျိုးစီးပွားရှင်ပြိုင်လာတဲ့အခါအများပြည်သူရဲ့အကျိုးစီးပွားကိုဦးစားပေးမယ်လို့ဆိုပါတယ်ပြည်သူအကျိုးစီးပွားကိုဘယ်လိုဦးစားပေးမယ်ဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်အခုချိန်ထိတော့ပௌဂလိကကုမ္ပဏီကြီးတွေစီးပွားရေးလုပ်နိုင်အောင်ပြည်သူကနေရာရွှေ့ပြောင်းပေးရတဲ့အတွက်နစ်နာဆုံးရှုံးကြရပါတယ်။မြေယာအသုံးချရေးမူဝါဒဟာသက်ဆိုင်ရာအဖွဲ့အစည်းအလုံးကအဆုံးဖြတ်ပေးရမှာလိုက်နာရမယ့်လမ်းညွန်ဖြစ်တယ်လို့ဆိုပါတယ
်။စားနပ်ရေးကဖူလုံရေးမြေယာသားငါတစ်တော့ဆိုင်ရာလုတ်ပိုင်ခွင့်တွေကိုစီမံခန့်ခွဲရမှာနိုင်ငံတကာမှကျင့်သုံးတဲ့အကောင်းဆုံးလုံနည်းလုံထုံးတွေနဲ့လူအခွင့်အရေးစံတွေနဲ့အညီကျင့်သုံးဆောင်ရွက်ရမယ်လို့ညွှန်ကြားထားပါတယ်။မြေကိစ္စကိုအဆုံးဖြတ်ပေးမဲ့သူကတော့အမျိုးသားမြေအသုံးချမှုကောင်စီနဲ့လက်အောက်ခံတွေဖြစ်တဲ့ဒေသဆိုင်ရာမြေအသုံးချမှုကော်မတီတွေဖြစ်ပါတယ်။လောလောဆယ်နေနာဆုံးရှုံးသူတွေအတွက်ဒီအပိုင်းငါးဟာအရေးကြီးပါတယ်။မြေသိမ်းဆည်းမှုရောကြီးပေးမှုပြန်လည်နေရာချထားမှုပြန်လည်အစားထိုးဖြည့်ဆည်းမှုနဲ့ပြန်လည်ထူထောင်မှုကိုအပိုင်းငါးမှာပေါ်ပြပါတယ်။မြို့နယ်ရက်ွက်တို့မဟုတ်ခြေရွာအုပ်စုကအကျိုးသက်ဆိုင်သူတွေအရက်ပဲ့အတင်းအဖွဲတိုင်းနာကိုယ်စားလှယ်တွေနဲ့ကြမ်းတင်သူတွေကစီမံခန့်ခွဲမယ်လို့ဆိုပါတယ
်ဒီလိုစီမံခန့်ခွဲတဲ့အခါမှာအပြည်ပြည်ဆိုင်ရာအကောင်းဆုံးနည်းလမ်းတွေနဲ့လူ့အခွင့်အရေးစံတွေကိုကျင့်သုံးဆောင်ရွက်ရမယ်လို့ဆိုပါတယ်မြေသုံးချမှုရည်ရွယ်ချက်အခြေခံမှုနည်းလမ်းနဲ့လမ်းညွှန်ချက်စတာတွေနဲ့မညီညွတ်တဲ့သက်ဆိုင်ရာဥပဒေနည်းဥပဒေနဲ့လှုပ်ထုံးလုပ်နည်းတွေကိုပြင်ဆင်နိုင်တယ်သို့မဟုတ်ရုပ်သိမ်းနိုင်တယ်အသစ်ပြဋ္ဌာန်းနိုင်တယ်လို့ဆိုပါတယ်မြေသုံးမူဝါဒအပိုင်း၈မှာတိုင်းရင်းသားလူမျိုးတွေရဲ့မြေအသုံးချမှုအခွင့်အရေးကိုအတိအမှန်ပြုထားပါတယ်။ဇာတိမြေကိုစွန့်ခွာသွားရတဲ့တိုင်းရင်းသားတွေမိမိနေရက်မှာပြန်လည်အခြေချလူတွေဆိုရင်မြေလုတ်ပိုင်ခွင့်နဲ့နေထိုင်ခွင့်ပေးဖို့အတွက်နိုင်ငံတကာမှာကျင့်သုံးနေတဲ့အကောင်းဆုံးလုံထုံးလုံနည်းတွေကိုကျင့်သုံးပြီးလူအခွင့်အရေးစံနှုန်းတွေနဲ့အညီလုံခြုံဆောင်ရွက်ပေးရမယ်လို့ဖော်ပြထားပါတယ
်။ရိုးရာမြေအသုံးချမှုအခွင့်အရေးအပြည့်အဝရရှိဖို့အတွက်ရိုးရာမြေအသုံးချမှုစနစ်ကိုနောင်တွင်ပြတ်ထမ်းမဲ့အမျိုးသားမြေဥပဒေမှာထည့်သွင်းရမယ်လို့ဆိုပါတယ်။ဒီအစီအစဉ်ကိုကြိုဆိုရမှာဖြစ်ပေမဲ့အမျိုးသားမြေဥပဒေမှာမထည့်သွင်းမီမြေစီမံခန့်ခွဲတဲ့ဗဟိုချုပ်ကိုင်မှုအာဏာကိုလျော့ပေးရင်းနဲ့အခြေခံဥပဒေကမြေသဘောတရားကိုအရင်ဆုံးပြင်ဆင်ဖို့လိုတယ်လို့တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးဖိုရမ် Ethnic Community Development Forum ကဇူလိုင်လမှာထုတ်တဲ့82မျက်နှာစာတမ်းcustomary land မှာအကြံပေးထားပါတယ်မြို့နယ်26ခုမှာနှစ်နှစ်လေ့လာပြီးရေးသားထားတာဖြစ်ပါတယ်ရိုးရာမြေစီမံခန့်ခွဲမှုစနစ်ဟာအမျိုးသားစနစ်နဲ့ရှင်တွဲတည်ရှိနေတာရာစုနှစ်နဲ့ချီနေပြီလို့ဆိုပါတယ်ဦးသိန်းစင်အစိုးရလက်ထက်ကပြဋ္ဌာန်းထားတဲ့မြေဥပဒေတွေဟာမြေယာသိမ်းဆည်းမှုကိုအားပေးတယ်လို့ဆိုပါတယ်ဒါကြောင့်အမျိုးသားမြေဥပဒေအခြေခံဥပဒေပြင်ဆင်ချက်နဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေမပေါ်ပေါက်သေးခင်မှာရိုးရာမြေစီမံခန့်ခွဲမှုစနစ်ကျင့်သုံးတဲ့ဒေသတွေမှာမြေသိမ်းဆည်းမှုကိုအစိုးရကပိတ်ပင်ထားတဲ့လို့တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကတင်ပြထားပါတယ်။မြေအသုံးချမှုမူဝါဒဟာလက်ညွန်သဘောသာဖြစ်တဲ့အတွက်လက်တွေ့ကျင့်သုံးတဲ့အခါမှာနှောင့်နှေးကြံ့ကြာနိုင်တာကြောင့်မြေသိမ်းဆည်းမှုကိုချစ်ချင်းရပ်တန့်ဖို့အကြံပေးထားတာဖြစ်ပုံရပါလိမ့်ခင်ဗျာ။
ဥဟုန်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနောက်တစ်ကြိမ်နှာစင်နိုင်ပါသေးတယ်ရှင်အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေ
တော်ရရှိများရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းသတင်းတွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်ဒုစရိုက်မှုတွေဖြစ်ပွားနေတာဟာစီးပွားရေးမပြေလည်မှုကြောင့်လားတရားဥပဒေစိုးမိုးရေးမှာအာဏာချက်တွေရှိနေလို့လားဆိုတော့ လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲ။ဘာတွေကိုပြုပြင်စေချင်တယ်လဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသကဖြစ်ပွားခဲ့တဲ့မုံဂိုတိုက်ပွဲမှာခရစ်ယာန်တွေရဲ့ဖျားကျောင်းတွေလူနေအိမ်တွေတော်တော်များများပျက်စီးခဲ့ပါတယ်မြန်မာပြည်ထနာကိုဖြည့်ရှင်ဖို့အတွက်ကရင်အမျိုးသားအစည်းအရုံး KNU နဲ့ကရင်ပြည်နယ်အစိုးရတို့တွဲဆုံဆွေးနွေးခဲ့တယ်ဆိုတာနဲ့တအန်းပလောင်တပ်ဖွဲ့ကနေဖမ်းဆီးထားတဲ့ရွာသားတွေနဲ့ပါတီဝင်တွေကိုပြန်လွတ်ပေးဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမုံကိုမြို့ကခရစ်ယာန်တွေအထွတ်မြတ်ထားကိုးကွယ်ရာရိုမန်ကက်သလစ်ဘုရားကျောင်းအပါအဝင်ဒေသခံနေအိမ်တွေသင်းအုပ်ဆရာနေအိမ်မိရှုဖြစ်စည်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်မုံကိုမြို့တိုက်ပွဲအတွင်းမှာမြန်မာတပ်မတော်ကနေလေကြောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်နေအိမ်စာတင်ကျောင်းတွေပျက်စီးခဲ့ပြီးဖျားကြောင်ကြီးကိုလည်းပုံဖောက်ဖျက်ဆီးခဲ့တယ်လို့ဒေသခံတွေတချို့ကနေဆွဆွဲပြောဆိုခဲ့ပါတယ်ဒီဇင်ဘာ23ရက်နေ့ကမွန်ဂိုရက်ွက်နှစ်ကကချင်နချင်းခရီးယာအသင်းတော်ဆရာဝအကျေဘရန်အောင်ရဲ့နေအိမ်ကိုမီးတင်ရှို့ခဲ့ပေမဲ့အချိန်မီငြိမ်းသက်နိုင်ခဲ့ပါတယ်နိုဝင်ဘာလ20ကနေဒီဇင်ဘာ4ရက်နေ့တိုက်ပွဲကာလအတွင်းမွန်ဂိုမျိုးရက်ွက်6ခုကနေအိမ်100ကျော်ပျက်စီးခဲ့ပါတယ်လက်ရှိမွန်ဂိုဒေသကိုမြန်မာတပ်မတော်ကနေထိန်းချုပ်နိုင်ခဲ့တဲ့အခြေအနေကြောင့်စစ်ဘေးရှောင်ပြည်သူတွေနေရပြန်နိုင်ပြီဖြစ်ပေမဲ့နေအိမ်အဆောက်အဦပျက်စီးမှုတွေရှိနေတာကြောင့်အခက်တွေ့နေတယ်လို့လည်းဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်မှာဖြစ်ပွားနေတဲ့မြေယာပြဿနာတွေကိုနှစ်ဦးနှစ်ဖက်ပူးပေါင်းဖြေရှင်းနိုင်ဖို့အတွက်ကရင်မျိုးသားစီယုံ KNU နဲ့ကရင်ပြည်နယ်အစိုးရတို့ကနေဒီဇင်ဘာ6ရက်နေ့ဖားအမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ KNU မှာရှိတဲ့မူဝါဒနဲ့အစိုးရဘက်ချမ်းမှာရှိတဲ့မူဝါဒတွေကိုညှိနှိုင်းဆောင်ရွက်ဖို့အတွက်နဲ့မြေယာပြဿနာတွေကိုဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတာတွေကိုဆွေးနွေးတာဖြစ်တယ်လို့ KNU တွဲဖက်အတွင်းရင်းမှုနဲ့ပတူမမန်းကပြောပါတယ်။မြန်မာပြည်ထနာတွေကအရန်ကျယ်ပြန့်တာဖြစ်တဲ့အတွက်လက်ရှိအချိန်မှာဆုံးဖြတ်ချက်တစုံတရာချလို့မရသေးပဲနောက်ပိုင်းမှာမှအသေးစိတ်ဆက်လက်ဆွေးနွေးတွားဖို့ရှိတယ်လို့ကရင်ပြည်နယ်စိတ်ပြုံးမွေးမြူရေးနဲ့ဆင်မြောင်းဝင်ကြီးဦးစောမြင့်ဦးကပြောပါတယ်အစိုးရနဲ့ KNU နှစ်ဖက်အုပ်ချုပ်နယ်မြေအတွင်းမှာမြေယာတင်းစင်းမှုပြဿနာတွေအများအပြားရှိနေပြီးဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက် KNU ဖက်ကပြီးခဲ့တဲ့2015ခုနှစ်မြေယာဥပဒေမူဝါဒတစ်ခုကိုအတည်ပြုရေးဆွဲခဲ့ပါတယ်
ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဒီဇင်ဘာလ12ရက်နေ့ကဘင်္ဂလားမြန်မာနယ်စပ်ပလောဝမြို့နယ်တဝိုက်မှာတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော်တပ်မဟာ3တိုက်ရင်314နဲ့စစ်တွေအခြေစိုက်မြန်မာတပ်မတော်ခလာယ20နဲ့ခလာယ55တပ်ကအင်အား100ခန့်နဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးဒေသခံအထက်ပြီးအောက်ပြည်ရွာသားတွေဖမ်းဆီးနှိပ်စက်ခံနေရတယ်လို့လည်းရခိုင်တပ်မတော်ဘက်ကပြောပါတယ်ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမှာမြန်မာအစိုးရတပ်ကနိုဝင်ဘာလကတည်းကစစ်အာတိုးချထားသလိုတိုက်ပွဲတွေကြောင်းအထက်ပြည်ခြေရွာနဲ့အောက်ပြည်ခြေရွာကဒေသခံ200ခန့်နေရာစွန့်ခွာနေရပါတယ်
Jauh mewah itu, tombi lepas ni dia mula mempilah me MC atau si mangkai ni pada bi singkang sago. Mungkin ni luto kan ni, nengan dor damatan tanjat pain dun timbia dua puluh si bade. Tiada kandu ya tanjat tache ya luto ni neng si mangkai ku dua yau lila kerap cipi dua si cek jambu cek dua ku luto si we ma singkang sa timbia tapi pidalu MC yau ni pada bi nengan dor damatan ni desi desi neng puo dua singkang sago damatan tan timbia dua puluh di si ma setau ya nega setau tache mungkin ni luto si we kan ni tibu lay bade. Molemian bila mesej yang ha sanda lepas ni BPP me, terbawa pabun jinti kaimu saya lila sanksi mure, lautong laut ni lalu sang dibuca ya utah cemas itu lo, lese ubre saya kumpuca langsing ya si utah cemas itu be piang piang dinding laut sang ni rajau, asuya ni ne ayu sang ya pulu ade lo, kusile lutori ka taupya tawade.
ยามาทำไมมาพิธีชาเนเจตอนนั้นยังกังสันดูอพยพเทียนชาเกเรเช่นมิวตาปูจงปิกคอปูซุนเปย์ปงจูบบูยูทูโกยังกงมิวมาดิเซมบาลาสัมปังกาซาตินทุลุนิบิลุติยาบาร์เอปูจงปิกปงจูบบูยูทูโกนั่นหมายถึงบบูเสียโกจจอมิงกาทุลุนิลาพยพดิเซมบาลากงไปมาอพยพแต่ในเมลุติยาบาร์เออริบบูยูทูโก ฟลามิโอเล่กังต์เนียมาท่าชิบุเซกุชิบิเมสินมีเก็บบ้าก้าปูจงปิกเย่เมื่อสัตย์ตัดชวนเจียวมาท่าชิมาพิเตลุปงจูบบุสิเซนสังเวตุเช่นทำไมตุเตตีสไลม์ปันจงเลียงกับเปียวบาร์เอ
Aku terjemahan itu selain tensa pidu hamawa, sambil nampak bayi mat, amu dalamnya item rogani. Tidak kan pidu ini sendai nampak demokrasi apa cakap parti wenwego, pasi mulai sini raja. Apa kaya tu alungu amian zon pian lupa po, SNLD parti kani jenjat cakap pian tangsu kepare. Apa kaya tu cakap pian lupa bime, TNL ini nayaro. Tidak kan lulu pasi ramu mesti bulu nyesu tabare. Di jangan ura saya mengani suzi tensa tabare.
Zhang Miu Da Lu Miu Yi Dam Lo Tien Ni Li Gan Ni Zhao Mei Miu Ni Banggwam Jie Wa Da Na Se Li U Pan Si Ta De Te Ma Shantan Da Miya Dimu Gri Si Pue Chou Ba Di Wing Nga U Ba Wun De Dwe Ba Di Wing Go Lu Tu Ba Amyang Song Lu Be Po Di Si Ma Se Ni Ya Ni Ga Tau Piang Dang Su Ke De Lu S N L D Biao Kun Ya Zai Li Ga Biao Ba De
Eri Nga Ya Ba Wun Na Se Li Yau Ye Nau Eri Ma Dain Ge Nga Ve Nyao Pai Maha Mi Ka Pue Sa Vi Tak boleh senyuman ni. Nukaman nasehat ni amal leh. Nampu ni ni mah. Jualan nasehatnya aku panti terasi leh. Nampu nasehatnya ni cara. Acara nampu aku panti terasi leh. No. Kalau tu bau senyap ni. Kalau memang ni leh mah nasehat leh. Kalau bau yang tunggu cakap si leh. Eri kat sini jual dah leh. Ni ada yang tu pegu. Kalau ni ni tahu sura. Tuk yang ni ada topi leh. Ya mah leh. Eh ni aku panjat leh. Dia ni leh. Jadi panjat leh senyap leh. Nasehatnya aku panti leh. Kami. Jangan pegu leh. Kalau di sebenarnya leh. Tiada leh
kan ni panti. Dari nam dumiu ne minta jiwa dasar ubian lola de jangko wanda de jang di takkan ipan kamga sianskan ne piu bare.
Panwara tu dia pelu lara wanda re. Aku dia akan ni dia ro. Jono jua malah ni de pelau mura sai ayma. Pia malah dia lo tak sai puni re.
Tang mewah dan lumayan hitam dan tian elegan dan apa yang berdulu tu ko pansi taram si bulu pianjaya ia si pemuda aja ga piu bade.
Tujuan saya cakap tu je. Atau dia tahu pansi taram ni ada mesti.
Aku pi buat apa jadinya? Hamu pi sini ni apa jadinya? Mahu dia tu. Siapa ye wanlu ni dia cima? Mewah dan lulu aja ko nengen show capu lulu lulu jaga badi piu kunya zaili ga piu bade.
Jangan pelawat sedaga siapa ni mahu panjang lulu siapa sedaga pelawat ni mahu panjang lulu sudah jadi nari ya. Jadi bila macam kisah ni ada jadi nari mahu aku. Jangan orang jangan macam nari musisi ni. Jangan orang wanita seni jangan kisah jangan seno lebar ni dia jangsi bahaya. Tak kuat orang jangan orang siapa ye juga. Uta baby lulu ni dia cima. Kuat muda ye luar cakap. Nengen sokca bulu apa dia.
Shambi miyao paen di daan dwi ma taong paen shambi damdo ne taan pulang damdo du a cha le ne kain pati baka dwi pchi pwa ni dalo tida khan pi du dwi go a pyaan naan phan si mu dwi le si ne baare.
Sabiyo rakhai miyuta paati ENP ga pitu lo to kus le u u la so go Amerika che zai House Democracy Partnership HDP ga zembare ni la khan tapo IRI ga pheja gebe me pitu lo to ogata ga ne u u la so asa NLD paati ga kus le to u go asa to si lo kere lo saong chet dwi po wipan mu re shi ge baare. Ti jang u ro mao ega ne kulo suzi ten set ha baare.
Dilo Lota Saya, Nilaka and Taku Tayabu, Nangataga, Tipinya Bepu, IRI Gapaka Kerago, Peshabi, LD Badiga, Kayan Mida Kozle, Dugo, Pizu Lota, Okota, Uemenga, Sato, Selekepo, Ula Soga, Duemengo, Yakaibadana, Kulu, Yobare.
General Nian Negaroha, Shazore, Kudo Okotaga, Ludisore, General Rakain Party, Bodo, Rakain Mute,
General Negaro Taha, Loto, Okotaga, Loda, Kitua, General Yakain Party, Gutolago, Yakain Mudaru, Kuzabuta, Matia Gutolago. Tambumatare, Loya the Kulumine, not the Kuka, Loto Otaga, and Lady Males, see the Yapitadwa, Taga, and Lady Gai, you can Mura Padi Poma, the border up using Mumuji Surago, Piat, Lumine.
You can Mura Padiga, Miaumio, Pietulo Dacosle, Ula Sogo, American Chizai, House Democracy, Padanashe, HDBiga, American Pietozu, Washington, Dizembala, Thunyakane, Siane, Tijembame, Nilakan Gotepo, and the National Republican Institute, IRI, Pajakeraba, Pietulo da Okataya, Kulo, Loyaha, Pietozu, say the Anne Mugo, Piara, Pietel, Lole, Ula Soga, Sapia Water.
ကျွန်တော်ပေါ်ကိုအပိုင်းပုံကိုရေးဆန်းဆန်းပါတီပေါ်မှာသူတို့ကကျွန်တော်ပေါ်မှာဒီလိုပုံကိုရေးဆန်းဆန်းပါတီပေါ်မှာသဘောထားဖြစ်စေမှုမရှိဘဲကျွန်တော်တို့ရဲ့ခွေရေးကိုပိတ်ပင်ပေမဲ့ကျွန်တော်တို့အတွက်ဘာမှမတိခိုက်ပါဘူးသူတို့ရဲ့မယူတာမှုသူတို့ရဲ့ပြည်တော်စုစိတ်ဓာတ်ကိမတ်မှုအမျိုးမြင်နှဲပါမှုတွေကိုသူတို့တက်တည်ပြနေတာဖြစ်ပါတယ်
ပြည်သူလွတ်တော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ပေါ်စာရေးဆရာဆရာဝေဟန်အောက်ကသူ့အမြင်ကိုအခုလိုပြောပါတယ်ဒီမိုကရေစီကိုအနိုင်ကျင့်နေလို့မြင်နေဘာဖြစ်လို့ပြောဆက်လို့ပြောလို့ရှန်ပြီးတော့ဘုရားဒီကလူကိုအသွင်ပြင်းနေဆိုတာကတော့ဒါတော့တော်လေးကိုရှက်ပလိုက်ကောင်းတယ်လွတ်တော်အထက်မှာ ANP ကကိုယ်စားလှယ်တွေနဲ့အန်လဒီကိုယ်စားလှယ်တွေကြမှာဖြစ်ပွားခဲ့တဲ့သဘောတော်ကိုယ်လေးမှုတွေဟာအခုအခါပုံကိုရေးဖတ်ကိုဥတည်လာနေတယ်လို့ရခိုင်ပြည်သူတွေကသုံးသပ်မှုတွေရှိနေပါတယ်
ရှမ်းပြည်မြောက်ပိုင်းဒေသတိုက်ပွဲအတွင်းမုံကိုမျိုးကခရရံတွေရဲ့ရိုမန်ကက်သလစ်ဖျားကြောင်းအပါဝင်ဒေသခံနေအိမ်တွေတင်းအုပ်ဆရာနေအိမ်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ကရင်ပြည်နယ်မှာဖြစ်ပေါ်နေတဲ့မြေယာပြဿနာတွေကိုနှစ်ဖက်ပူးပေါင်းဖြေရှင်းဖို့အတွက်ကရင်အမျိုးသားအစည်းအရုံးခင်ယူနဲ့ကရင်ပြည်နယ်အစိုးရတို့ကနေဗအံမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကနေပတ်စင်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာခန္ဓာကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9:30ကနေစက်နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင
သက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်။ဆီးရီးယားနိုင်ငံအလပ်ပိုမျိုးကတဘုံတွေထင်းချုပ်ထားစေနောက်ဆုံးကြံနေတဲ့ဒေသတွေကနေအကြက်သားတွေနဲ့တဘုံတွေကိုရွှေ့ထုတ်ပေးမယ့်အစီအစဉ်ရဲ့တစ်စီတစ်ပိုင်းဖြစ်အရေးပေါ်လူနာတင်ရင်တွေနဲ့အစိမ်းရောင်အစိုးရဘက်စကားတွေဒီကနေ့ဝင်သွားကြပါပြီ။ပြင်းထန်တဲ့ဒဏ်ရာရထားသူတို့အပါအဝင်ဒဏ်ရာသူ200လောက်ကိုကယ်ထုတ်ပေးမယ့်အစီအစဉ်မှာပါဝင်လို့ဆောင်နေတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC နဲ့ဆီးရီးယားအာရဗ်လာဂျန်ဒီအဖွဲ့တို့ကပြောပါတယ်။အာလပ်ပိုရှေ့ဘက်ကနေရွှေ့ထုတ်ဖို့နောက်ဆုံးအကြိမ်အောင်မြင်ကြိုးပမ်းမှုစတင်တာကိုမြင်တွေ့ခြင်းနဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂတန်တမန်ယန်အကလန်ကသတင်းတောက်တွေကိုပြောပါတယ်။အာလပ်ပိုမြို့ကို2012ခုနှစ်ကတည်းကအတိုက်အခံတွေတိုင်ထားတာပါ။တောင်ဆူဒန်သမားဆယ်ဗာကီးယားကအတိတ်ကအမှားယွင်းတွေအတွက်သူ့ကိုခွင့်လွှတ်ကြဖို့တောင်ဆူဒန်နိုင်ငံသားတွေကိုပန်ကြားလိုက်ပါတယ်။လွှတ်တော်မှာဗိုလ်ထုနေကပြောတဲ့နှစ်ကုံပိုင်မိန်ခွန်းထဲမှာသမရကအဲ့လိုတောင်းပန်သွားတာပါ။အပြစ်ရဆဲထားတာကိုအစိုးရတပ်တွေလိုက်နာဖို့နဲ့လူမှုဝန်ဝိုင်းတွေကြားပြန်ပြီးတင်းမြက်လာစေဖို့အထောက်အကူဖြစ်စေမယ့်ဝန်ကျင်မျိုးဖန်တီးပေးကြဖို့လည်းသမရကပြောသွားပါတယ်။နိုင်ငံတစ်စီတစ်ပိုင်းမှာ၃နှစ်ကြာပြည်ပခဆက်ဖြစ်နေတာနဲ့အမျှလူအဖွဲ့အစည်းရဲ့ကဏ္ဍအားလုံးကလူတွေပါဝင်မဲ့နိုင်ငံလုံးဆိုင်ရာဆွေးနွေးပွဲတစ်ခုလုပ်ဖို့လဲသမရကနှိုးဆော်သွားပါတယ်။တောင်တိုးပင်လယ်တွေကလူလုံကျွန်းတွေပေါ်မှာလေကြောင်းရံနဲ့ဒုံးရံကာကွယ်ရေးစနစ်တွေကိုတရုတ်ကတည်ဆောက်နေတယ်လို့အမေရိကန်အခြေစိုက်သုတေသနအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။ဒါဟာပိုင်ဆိုင်မှုအငင်းပေါ်နေတဲ့နယ်မြေမှာတိုက်ခိုက်ရေးလေယာဉ်တွေချထားဖို့ကနဦးအဆင့်ဖြစ်ဖွယ်ရှိတယ်လို့ဆိုပါတယ်။2023ခုနှစ်အောက်တိုဘာလကအချက်လက်ခိုးယူခံရတဲ့ဖြစ်ရပ်မှာ Yahoo ကိုအသုံးပြုသူတန်း1000ကျော်ရဲ့အချက်လက်တွေပါသွားတယ်လို့ကုမ္ပဏီကဗိုလ်ထုနေမှာပြောပါတယ်။ခိုးယူခံရတဲ့ချက်လက်တွေထဲမှာနံပါတ်အီးမေးလ်တွေပေါ်သွားပြီးမဲ့ဗန်စင်းတော့ပါသွားတဲ့အခြေအနေမရှိပါဘူးခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းချေညာပေးသွားတာပါ။ဒီညပိုင်းအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ကျွန်တော်ကမ်မင်းဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းပြန်လည်နားဆင်နိုင်ကြပါလိမ့်ရှင်။တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်မျိုးပါ။
This program has come to you from the Voice of America, Washington.